Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်သတင်းတရကာလမှာအားလုံးကိုရောစိတ်ပါအေးချမ်းကြပါစေရှင်ဒီကနေ့အောက်တိုဘာလ10ရက်စနေနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတရိုက်တင်ပြနေပါပြီရှင်ကျွန်မဆုမြတ်မော်ပါရှင်အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်ပါမတ်အင်ဂျင်နိုင်တဲ့အတူဒီနေ့ထစ်တဲ့ရောက်သတင်းတွေကိုပြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေတဲမှာတော့ရုရှားအဓိကပို့ဆောင်ရေးတရားကြီးဒီနေ့ပဲကာဗွန်ကြောင့်မီလောင်အပြည့်အစည်ကြီးသွားခဲ့ပါလေ။အိုင်ယာလန်နိုင်ငံမှာတော့ဓာတ်ဆီဆိုင်ပောက်ကွဲမှုကြီးကြောင့်အ ਨੇ ဆုံး9ဦးသေဆုံးခဲ့ရပါတယ်။အမေရိကန်သမ္မတကတော့ကမ္ဘာရေနံစီမတက်အောင်အရန်လှောင်ထားတာတွေကိုထုတ်သုံးမှုပြင်ဆင်နေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမစင်မြန်မွေ။
ဆောင်းမတွေကိုနောက်ပိုင်းမှာတင်ဆက်ပေးတဲ့ခါကျရင်တော့ဒီရန်ကုန်နဲ့မန္တလေးမြို့တွေမှာလာပြီးတော့အလုပ်လုပ်ကြတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းကအလုပ်သမားတွေကိုအလုပ်ကဖြုတ်ဖို့အတွက်အလုပ်ရှင်တွေကိုအာဏာပိုင်တွေကဖိအားပေးနေပါတယ်
။သူတို့ကဒို့အနာမှာအိမ်နေပါရဲ့လာငားနေတာဒို့ဆိုင်မှာပဲလာစားတောင်းနေကြပဲ။အခုတော့သူတို့ကစုစုပေါင်းတော့အယောက်50တရာလောက်တော့ရှိရဲ။အခုတော့ပြန်ရမယ်ဆိုတော့ပြန်ကြတာအခုအစိတ်ရောက်ပဲရှိရော်တယ်ဗျ။အခုဆိုင်မှာပဲသူတို့လာစားရင်းနဲ့ပြောသွားတာလေ
။စကိုင်းနဲ့မကွေးဘက်မှာဒီပြည်သူစကားကွေးတက်တွေနဲ့စစ်တက်ကြမှာတိုက်ပွဲတွေဖြစ်နေချိန်မှာပဲအခုလိုမျိုးဒီလာရောက်ပြီးတော့အလုံးလုံးနေတဲ့ဒေသခံတွေဖိအားပေးခံနေရတာပါအပြည့်အစုံကိုတို့အတန်အစီစဉ်ကြရင်သိရမှာပါဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေပြိုင်ကွာအစီစဉ်ကြရင်တော့အမျိုးသားယဉ်ကျေးမှုမတူကွဲပြားတဲ့လူအဖွဲ့အစည်းနဲ့လူနည်းစုအခွင့်အရေးတွေအကြောင်းကိုဆွေးနွေးထားပါတယ်တခါသတင်းမီဒီယာတွေအပေါ်မတရားဖိနှိပ်နေမှုကိုစစ်ကောင်စီအနေနဲ့ချက်ချင်းရပ်ပါလို့ဥရောပပါလီမန်တောင်းဆိုလိုက်တဲ့အကြောင်းပါတဲ့တပတ်အတွင်းမြန်မာသတင်းစူးစီးချက်ရုရှားသိမ်းထားတဲ့ယူကရိန်းမြို့တွေကိုယူကရိန်းတပ်တွေပြန်လည်ထိန်းချုပ်နိုင်တဲ့အကြောင်းပါတဲ့နိုင်ငံတကာသတင်းစူးစီးချက်တွေကိုဒီကနေ့ညဘက်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဝင်းမင်းနဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးကြပါမယ်ရှင
်ရုရှားကိုယူကရိန်းဘက်ကတံပြန်ထိုးစစ်ဆင်နေချိန်မှာပဲရုရှားရဲ့အဓိကသေယူပို့ဆောင်ရေးတရားကြီးဒီနေ့ကာဗွန်လောင်မီလောင်ပျက်စီးသွားခဲ့ရပါတယ်ကာဗွန်ကြောင့်မီလောင်ပျက်စီးသွားခဲ့ရပါတယ်ယူကရိန်းလက်အောက်ကနေရုရှားသိမ်းယူထားတဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ရုရှားနိုင်ငံခြားဆက်သွယ်ထားတဲ့ဒီတရားကြီးရဲ့ခရိုင်းမီးယားဘက်ကလာတဲ့အချက်မှာဒီနေ့မနေ့6နိုင်9မိနစ်မှာကာဗွန်ပေါက်ကွဲပြီးလောင်စာစီတင်ရင်9စီးမီလောင်သွားတယ်လို့ရုရှားရဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးကော်မတီကထုတ်ပြန်လိုက်ပါတယ်ရုရှားသိမ်းယူထားတဲ့ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတချို့ကိုယူကရိန်းဘက်ကပြန်လည်တိုက်ခိုက်သိမ်းယူနေချိန်မှာ2014ခုနှစ်ကတည်းကရုရှားသိမ်းယူခဲ့တဲ့ခရိုင်းမီးယားဒေသနဲ့ရုရှားကိုဆက်သွယ်ထားတဲ့တခုတည်းသောကတ်စ်တရာကြီးဒီနေ့မနေ့ကြီးကြီးမားမားပျက်စီးသွားတာပါရုရှားသမ္မတဗလာဒီမာပူတင်ကလည်းသူ့ရဲ့အမိန့်အရမှာ2018ခုနှစ်ကစဖွင့်ခဲ့တဲ့ဒီတရာကနေရုရှားကလောင်စာစီပါဝင်ကုန်ပစ္စည်းတွေအဓိကတင်ပို့ခဲ့ပြီးလက်ရှိမှာတော့ရုရှားစစ်ပစ္စည်းတွေကိုယူကရိန်းကိုအဓိကတင်ပို့တဲ့လမ်းကြောင်းဖြစ်လာနေပါတယ်ယူကရိန်းကိုကြီးကျော်စစ်ဆင်ချိန်တစ်လျှောက်မှာတော့ဒီတရားကြီးကိုလုံလုံချုံချုံထိန်းနိုင်ပါလေလို့ရုရှားကပြောလာခဲ့ပြီးတကယ်လို့ယူကရိန်းကဒီတရားကိုတိုက်ခိုက်လိုက်ရင်တော့ပြင်းပြင်းထန်ထန်တုတ်ပြန်ရလိမ့်မယ်လို့လည်းခြင်းချောက်ခဲ့ပါသေးတယ်ခင်ဗ
ျယူကရိန်းနဲ့ပတ်သက်လို့ရုရှားနဲ့အနောက်နိုင်ငံတွေကြားနျူကလ িয়ার ပဋိပက္ခဖြစ်နိုင်ခြေအပေါ်စိုးရိမ်မှုတွေကြီးထွားနေချိန်မှာတရုတ်ကဒီအကြက်တဲကိုဖြည့်ရှင်းပေးနိုင်မလားဆိုတဲ့မျှော်လင့်ချက်တွေရှိနေပေမဲ့လေးလာသုံးသက်သူတချို့ကတော့ရုရှားရဲ့ဩစာကြီးမားတဲ့မဟာမိတ်ဖြစ်တဲ့တရုတ်အနေနဲ့ပါဝင်ကူညီဖြည့်ရှင်းလို့စိတ်ရောဖြည့်ရှင်းနိုင်စွမ်းရောမရှိနိုင်ဘူးလို့ပြောဆိုပါတယ်ရုရှားသမ္မတပူတင်အပေါ်လွှမ်းမိုးနိုင်တဲ့သူရှိမယ်ဆိုရင်ဒါဟာတရုတ်ပဲဖြစ်တယ်ဆိုပေမဲ့လည်းတရုတ်သမ္မတရှီကျင်းပင်လက်အောက်တရုတ်နိုင်ငံသားရဲ့မူဝါဒဟာကမ္ဘာအရေးထက်ပြည်ရင်းအရေးသာပထမဖြစ်တဲ့ဆိုတဲ့မူကြောင့်ဂျာဝင်ဆောင်ရွက်ဖို့အခြေအနေနဲ့တော်ကိုလန်ဒန်ဆိုရက်စ်တက္ကသိုလ်ရဲ့တရုတ်ရေးရာဌာနဒါရိုက်တာစတီဗ်ဆောင်းကထောက်ပြပါတယ်တရုတ်အစိုးရအနေနဲ့ကမ္ဘာရေးရာကိစ္စတွေမှာပါဝင်မယ်ဆိုရင်အားသာချက်ဒါမှမဟုတ်အားနည်းချက်ရှိမရှိဆိုတာကိုချိန်ဆမှာဖြစ်တယ်လို့စတီဗ်ဆောင်းကသုံးသပ်ပါတယ်ဒါပေမဲ့လည်းလေလာသုံးသပ်သူတချို့ကတော့ဒီအချက်တဲကိုဖြည့်ရှင်းဖို့တရုတ်အနေနဲ့အမေရိကန်ကိုအကူအညီပေးမယ်ဆိုတဲ့မလုံအနှဲငယ်ရှိနေတယ်လို့လည်းသုံးသပ်ပါတယ်အဲ့ဒါကတော့သမ္မတဘိုင်ဒန်အစိုးရအနေနဲ့အမေရိကန်တရုတ်ဆက်ဆံရေးကင်တွယ်တဲ့နေရာမှာအထူးသဖြင့်ထိုင်ဝမ်အရေးနဲ့ပတ်သက်လို့အလျှော့အတင်းပြုလုပ်မယ်ဆိုရင်တရုတ်ကရုရှားကိစ္စမှာကူညီပေးနိုင်တဲ့ဆိုတဲ့အခြေအနေမျိုးဖြစ်လာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ရှင်
။ကမ္ဘာရေနံထုတ်နိုင်ငံတွေကရေနံ short ထုတ်ဈေးတင်ဖို့လုပ်နေချိန်မှာအမေရိကန်ဘက်ကလည်းကမ္ဘာရေနံဈေးမတက်အောင်နှီးလန်းရှာနေပါတယ်။ OPEC ကမ္ဘာရေနံထုတ်ရောင်းချရေးအဖွဲ့နိုင်ငံများအဖွဲ့က ရင်းနှံစီပေပါပေါင်းတန်းချီရှော့ထုတ်ဖို့ဒီဘက်ထဲဆုံးဖြတ်လိုက်ချိန်မှာအမေရိကန်သမ္မတဘက်ကလည်းအရန်လှောင်ထားတဲ့ရင်းနှံများပြားထုတ်ရောင်းဖို့ပါဝင်တခြားနည်းလမ်းတွေကိုရှာဖွေနေပါတယ်။အမေရိကန်ဂျာဖြတ်ရွေးကောက်ပွဲတွေတရင်ငါးဘက်ပဲလူတော်ချိန်မှာလောင်စာစီစစ်တက်ထောက်ခံမှုမကြရအောင်သမ္မတဂျိုးဘိုင်ဒန်ကမဟာဗျူဟာမြောက်73စီအရန်ထိန်းသိမ်းထားမှုနဲ့ဗင်နီဇွဲလားစီတင်သွင်းွေပိတ်ပင်ထားမှုတွေပေါ်ပြန်ဖြေလျှော့ပေးဖို့စဉ်းစားနေပါတယ်။ဒါအပြင်ရင်းနှံကုမ္ပဏီတွေအနေနဲ့ဝယ်ထားတဲ့လက်ကားဈေးထက်အများကြီးဈေးမတင်ပဲလက်လီဈေးကိုရှော့ချပေးကစီကိုပိုရောက်နိုင်တဲ့နည်းနဲ့ပိုတွက်ချေကြအောင်လုပ်ရေးတိုက်တွန်းဖို့လဲသမ္မတဘိုင်ဒန်ထက်စဉ်းစားနေတယ်လို့အမေရိကန်ထိပ်တန်းအရာရှိတွေကဆိုပါတယ်။ဥပဒေရင်းနှံထုတ်နိုင်ငံများအဖွဲ့ကရှေ့လကစားတစ်နှစ်ကိုစီပေးပါနှစ်သန်းရှော့ထုတ်မယ်လို့ဒီပေါ်ဒူနေ့ကဆုံးဖြတ်ချက်မတိုင်ခင်တပတ်အထိအမေရိကန်မှာဓာတ်ဆီဈေးကျအောင်ဘိုင်ဒန်ဆိုရလှုပ်ဆောင်နိုင်ခဲ့ပါတယ်။မနှစ်စော်ပိုင်းဈေးထက်တကာလန်ကိုဒေါ်လာကျအောင်ထိန်းလာနိုင်ခဲ့ပါတယ်။အခုတော့သမ္မတဘိုင်ဒန်ကဥပဒေအဖွဲ့ရဲ့ရင်းနှံရှော့ထုတ်ဖို့ဆုံးဖြတ်ချက်ဟာရေတိုကိုကြည့်ပြီးလှုပ်တာသာဖြစ်တဲ့စိတ်ပြက်စရာကြီးပါလို့ဝေဖန်ခဲ့ပါတယ်။တကယ်လို့ကမ္ဘာရင်းနှံဈေးတက်လာရင်တော့ရုရှားကျူးကျော်ဈေးအတွက်ဘတ်ဂျက်ငွေပိုထောက်ကူပြည်သွားနိုင်ကအမေရိကန်မှာတော့73စီစီကြာဖို့သမ္မတဘိုင်ဒန်ရဲ့ကြိုးပမ်းမှုတွေကိုထိခိုက်သွားစေနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင
်ဗျ။အိုင်ယာလန်နိုင်ငံအနောက်မြောက်ပိုင်းဒေါ်နီဂိုးဒေတာကဓာတ်ဆီဆိုင်တဆိုင်မှာတောက်ကြနေညကပောက်ကွဲမှုဖြစ်ခဲ့ပြီးလူ6ဦးသေဆုံးကြောင်းရဲတပ်ဖွဲ့ကဒီကနေ့မှပြောပါရယ်။ခရစ်လော့ဒရာမာရှိတဲ့အဲ့ဒီဓာတ်ဆီဆိုင်မှာပြင်းထန်တဲ့ပောက်ကွဲမှုကြောင့်ဒဏ်ရာရတဲ့လူ8ဦးကိုဆေးရုံတင်ထားရတယ်လို့နောက်ထပ်သေဆုံးသူတွေကိုလည်းရှာဖွေနေကြောင်းအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းဆောင်ရွက်ပေးနေကြောင်းအိုင်ယာလန်ရဲတပ်ဖွဲ့ကပြောပါရယ်ဓာတ်ဆီဆိုင်မှာဖြစ်တဲ့ပောက်ကွဲမှုကြောင့်အနီးအနားကလူနေအိမ်တိုက်ခန်းတွေကိုထိမှန်ခဲ့တာပါအိုင်ယာလန်အရေးပေါ်ကယ်ဆယ်ရေးဌာနကလည်းပောက်ကွဲမှုဖြစ်ခဲ့တဲ့တောက်ကြနီတညလုံးကူညီကယ်ဆယ်ရေးတွေကိုလှုပ်ဆောင်ခဲ့ကြပါရယ်ပောက်ကွဲမှုဖြစ်တဲ့နေရာနဲ့ပေ900လောက်အကွာမှာရှိနေတဲ့နေအိမ်မှာနေနေတဲ့ကီရန်ဂဲလော့ကာကတော့ပောက်ကွဲမှုအသံဟာဘုံပေါက်ကွဲတဲ့အသံနဲ့တူတယ်လို့ပြောပါရယ်အိုင်ယာလန်ရဲတပ်ဖွဲ့နဲ့အတူအရက်ဖက်ကာကွယ်ရေးတပ်တွေကလည်းအကူအညီပေးနေကြတယ်လို့ဒဏ်ရာရသူတွေကိုမြို့တော်ဒဗ်လင်ကဆေးရုံကိုကန်းချေဆောက်ရဟတ်ရင်နဲ့တည်ယူပို့ဆောင်ပေးခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနေပြီးထိုးလင့်ပေးနေပါတယ်ခင
်ဗျာ။ VOA American တန်ကစနေညသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာစစ်တပ်ကျူးလွန်မှုကဒေတာရင်းတည်ငြိမ်မှုပေါ် NDA ကြီးနေပြီလို့ကုလမသံမကြီးဦးကျော်မွန်ထွန်းကပြောလိုက်ပါတယ်။ပြည်တွင်းနဲ့နိုင်ငံတကာဥပဒေကိုအစင်ချိုးဖောက်နေတဲ့မြန်မာစစ်တပ်ကျူးလွန်မှုတွေဟာဒေတာရင်းတည်ငြိမ်အေဂျင့်မှုအပေါ်ကြီးမားတဲ့အန္တရာယ်ကြောက်နေပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကကုလသမဂ္ဂမှာမနေ့ကသတိပေးလိုက်တာပါနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်က89ချိန်မြောက်ကုလအထွေထွေညီလာခံရဲ့ဥပဒေကြီးရာစတ်ထမကော်မတီအစည်းအဝေးမှာဦးကျော်မိုးထွန်းကမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတွေကြောင့်ပြည်သူတွေနေရစွန့်ခွာထွက်ပြေးရပြီးဒေတာရင်းလုံခြုံရေးပေါ်ဆိုးကျိုးကြီးမားလာနေတယ်လို့အခုလိုတင်ပြသွားခဲ့ပါတယ်
The military hunters continue violations of domestic laws and international law have serious implications on regional peace and
stability. ပြည်တွင်းနဲ့နိုင်ငံတကာဥပဒေတွေကိုစစ်ကောင်စီကအစင်တဆိုင်ချိုးဖောက်နေတာတွေဟာဒေတာရင်းတည်ငြိမ်အေဂျင့်မှုပေါ်ကြီးမားတဲ့တက်ရောက်မှုရှိနေပါတယ်။အဓိကအဖြစ်စစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတွေကြောင့်လူတသန်းကျော်နေရစွန့်ခွာထွက်ပြေးခဲ့ရပါတယ်။ဒီလိုနေရစွန့်ခွာထွက်ပြေးကြသူတွေထဲမှာအမျိုးသမီးတွေ၊ကလေးသူငယ်တွေ၊လူကုန်ကူးမှုလိုမျိုးနိုင်ငံကျော်ဘူကင်းတွေရင်ဆိုင်ရမယ့်အန္တရာယ်ရှိနေပါတယ်လို့ဦးကျော်မထွန်းပြောသွားတာပါဦးကျော်မထွန်းကဆက်ပြီးတရားမဝင်အာဏာသိမ်းစစ်တပ်အနေနဲ့သူတို့ရဲ့အကျိုးစီးပွားကိုပဲရှေ့ရှုပြီးဥပဒေတွေကိုထင်သလိုပြုမူနေတဲ့အတွက်နိုင်ငံတွင်းတရားရုံးမှန်သမျှဥပဒေကိုလွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်နိုင်ခြင်းမရှိဘူးလို့လည်းဆက်ပြောခဲ့ပါတယ်ခင်ဗ
ျထိုင်းနိုင်ငံမြောက်ပိုင်းကမူလာတန်းကျောင်းမှာဓာတ်နဲ့ခုတ်တနက်နဲ့ပြစ်ခံခဲ့ရလို့တေဆုံးသွားတဲ့ကလေးငယ်တွေအပါအဝင်တေဆုံးသွားသူတွေရဲ့ကြံရစ်သူမိသားစုဝင်တွေဒီနေ့ဘုံကြီးကျောင်းတဲမှာဘုံကြီးကျောင်းနေတဲမှာကောင်းမှုကုသူတွေပြုလုပ်အမျှဝေခဲ့ကြပါတယ်ကလေးငယ်တွေရဲ့အလောင်းတွေကိုဘုံကြီးကျောင်းတွေမှာသူတို့ရဲ့ဓာတ်ပုံနဲ့အမှတ်တရပစ္စည်းတွေပန်းတွေနဲ့အတူရေစက်ချအမျှဝေဆူတောင်းပေးခဲ့ကြပါတယ် နောင်ဘူးလမ်ဘူးမြို့နယ်ကဒီပြည်နယ်ကကလေးထင်းကျောင်းထဲနေ့လယ်တရေအိတ်ချိန်ရဲဝင်တန်းဟောင်းလက်ချက်နဲ့အသက်ခံခဲ့ရတဲ့ကလေးငယ်24ဦးအပါအဝင်လူပေါင်း36ဦးရဲ့အလောင်းတွေကိုဖုန်ကြီးကျောင်း3ခုမှာစုပြီးလုပ်တဲ့ဘာသာရေးပွဲထဲမှာတော့မိသားစုဝင်တွေဝမ်းနဲ့ပလက်ငိုကြွေးခဲ့ကြပါတယ်ဒီလာတဲ့မွေးဖို့ရှိနေတဲ့ကိုဝင်ဆောင်အမျိုးသမီးကျောင်းဆရာမပါတေဆုံးခဲ့ရတဲ့အတွက်လဲခင်မုန်းဖြစ်သူအသက်28နှစ်အရွယ် Sixan Saraja ကသူ့မျက်ရည်6လူမတက်ငိုကြွေးရတယ်လို့လဲပြောပါတယ်ဇနီးနဲ့ဒီဝမ်းပိုက်ထဲမှာရှိနေတဲ့ကလေးလေးကောင်းရာသူကတိလားပါစေလို့လဲဆုတောင်းပေးခဲ့တဲ့အကြောင်း AP သတင်းဌာနကဖော်ပြခဲ့ပါတယ်မူရည်မှုနဲ့အလုတ်ကထုတ်ခံခဲ့ရတဲ့ရဲဝင်တန်းဟောင်းတယောက်ကတနေ့တုန်းကကျောင်းထဲဒီကလေးရင်းကြောင်းနဲ့ဝင်ပြီးပြစ်ခတ်ခဲ့တဲ့အတွက်အခုလိုဝန်းနေချင်းအခမ်းအနား၃ရက်ကြာလုပ်ပြီးအာတုပအခမ်းအနားတွေကိုကျင်းပမှာဖြစ်ပါရဲ့ရှင်
။ဖိလစ်ပိုင်မှာတော့သမ္မတမာကော့စ်ဂျူနီယာတက်လာပြီးရက်တရာများမှာဘာမှမမေ့ရရဖြစ်မလာသေးဘူးလို့ဆန္ဒပြခဲ့ကြပါတယ်။1986ခုနှစ်တုန်းကလူမှုဆန္ဒပြပွဲတွေကြောင့်ပြည်ပကိုထွက်ပြေးခဲ့ရတဲ့အာနာရှီယန်ဖာဒီနန်မာကော့စ်ရဲ့သားဖြစ်သူဘုံဘုံမာကော့စ်လိုလူတီများတဲ့အခုသမ္မတကိုလူတွေရာဂနန်းတွေချီသမ္မတယုံနာမှာဒီနေ့မနေ့လမ်းလျှောက်ဆန္ဒပြခဲ့ကြတာပါရက်တရာတွင်လက်ရှိအခြေတည်းဖြစ်ရှိမှုဘာမှမလုပ်နိုင်သေးဘူးနိုင်ငံသားတွေခံစားနေရပါတယ်မာကုစ်လို့ရေးထားတဲ့စာရင်းတွေကိုင်ဆောင်ချီတဲ့ဆန္ဒပြသူတွေကိုလုံလင်းရဲတွေဘက်ကလည်းပြိပင်တားဆီးတာတွေလုပ်ခဲ့တယ်လို့ AP သတင်းဌာနမှာဖော်ပြခဲ့ပါတယ်ခင်ဗျ
ဟောင်ကောင်မှာတရုတ်စိုးရဖြုတ်ချဖို့တောင်းဆိုခဲ့ကြတဲ့ဆယ်ကျော်သက်လူငယ်တချို့ကိုဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေအရပြစ်မှုထင်ရှားတဲ့အတွက်လူငယ်ထိမ့်သိမ်းရေးစခန်းမှာ၃နှစ်ထိထိမ့်သိမ်းထားဖို့တရားသူကြီးကစနေနေ့ကအမိန့်ချမှတ်လိုက်ပါတယ်။ဟောင်ကောင်မှာအခုလိုအသက်မပြည့်သေးသူတွေအပေါ်နိုင်ငံရေးအရေးယူအပြစ်ပေးတာပထမဆုံးအကြိမ်ဖြစ်ပါတယ်။စနေနေ့ကဟောင်ကောင်မှာအပြစ်ပေးခဲ့တဲ့အသက်16နှစ်အရွယ်မိန်းကလေးငယ်တစ်ဦးနဲ့အသက်18နှစ်အရွယ်လူငယ်3ဦးဟာသူတို့ကိုသူတို့အမြင်ပေးထားတဲ့လူသိနေတဲ့လွတ်လပ်ရေးလူလာတဲ့အဖွဲ့ကအဖွဲ့ဝင်တွေဖြစ်ပါတယ်ရှင
်ကိုဝင်းမင်းနဲ့မတ်အင်ဂျင်နိုင်တို့ကထိတ်တက်ရောက်ကဘာသတင်းတွေကိုကြီးညာပေးကြတာပါရှင်အောက်တိုဘာလ6ရက်စနေနေ့ညဘက် VOA အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အမျိုးသားယဉ်ကျေးမှုမတူကွဲပြားတဲ့လူအဖွဲ့အစည်းနဲ့လူနည်းစုအခွင့်အရေးတွေအကြောင်းကိုဆွေးနွေးထားတဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်တခါဒီမြန်မာစစ်တပ်အတွက်လေယံစီအဓိကဖြည့်ဆည်းပေးနေတဲ့ပူမာစွမ်းအင်ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာဖို့ပြင်ဆင်နေတာပါဝင်တဲ့တပတ်အတွင်းမြန်မာသတင်းစုစည်းမှုမြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်းခြောက်မှုရန်အကြောင်းပါတဲ့နိုင်ငံတကာသတင်းစုစည်းမှုတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ဒုအတန်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားမှာဒီတိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းလိုဒေသတွေကနေပြီးတော့ရန်ကုန်မြို့ကိုသွားပြီးတော့အလုပ်လုပ်နေသူတွေကိုအလုပ်ကဖြုတ်ဖို့အတွက်အလုပ်ရှင်တွေကိုအာဏာပိုင်တွေဖိအားပေးနေပါတယ်ဒီအကြောင်းဒုအတအစီအစဉ်မှာကြင်ပြထားပါတယ်ရှင
်ဒုအဆိုင်ရှင်ဆိုတော့ဒုအိမ်ကိုလာပြောတာပေါ့မမစီကိုလာပြီးတော့ဒီကမကွေးတို့စကိုင်းတို့ကအလုပ်သမားတွေကိုပြန်ခိုင်းဖို့လာပြောတာပေါ့အဲ့တော့ကိုကပြန်ပြောတာပေါ့သူတို့ကမိသားစုလိုဖြစ်နေပြီ20လောက်ရှိနေပြီသူတို့ကလည်းကျွန်တော်တို့လည်းတည်ပါတယ်ကျွန်တော်တို့ကိုထပ်ကပြောခိုင်းလို့ပါဗျာပေါ့
PDF တွေကိုကျွန်တော်တို့ထောက်ပံ့လို့ဒီဖမ်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံလုံးဖမ်းဖို့အတွက်သူတို့တွေကပြင်ဆင်ရလိမ့်မယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်စကိုင်းနဲ့မကွေးတိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲအရှိန်မြင့်တက်လာတာနဲ့အတူအဲ့ဒေသကသူတွေကိုတင်းကျုံတန်ခတ်တဲ့ပုံစံမျိုးတွေလှုပ်လာပါတယ်ရန်ကုန်နဲ့မန္တလေးမှာအလုပ်လုပ်နေတဲ့ငါးမြင်းဆောင်ရှစ်မြင်းဆောင်မှတ်ပုံတင်ကင်ထားတဲ့အလုပ်သမားတွေကိုအလုပ်ဖြုတ်ပြဖို့အတွက်စစ်ကောင်စီခန့်တာဝန်ရှိသူတွေကအလုပ်ရှင်တွေကိုဖိအားပေးနေပါတယ်။ဒီဆောင်မကိုဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ရန်ကုန်ကလက်ဖက်ရည်ဆိုင်ပိုင်ရှင်မမငယ်တယောက်ပြည့်ခဲ့တဲ့ဇွန်လပိုင်းတုန်းကသူ့ဆိုင်ကမကွေးနယ်စကိုင်းစာတီအလုပ်သမားတွေကိုအလုပ်ဖြုတ်ပစ်ဖို့ဖိအားပေးခံခဲ့ရပါတယ်။ရက်ွက်ရုံကတာဝန်ရှိသူတွေကသူ့အိမ်ကိုလာပြောသွားတာပ
ါ။ဒိုအဆိုင်ရှင်ဆိုတော့ဒိုအိမ်ကိုလာပြောတာပေါ့။မမစီကိုလာပြီးတော့ဒီကမကွေးတို့စကိုင်းတို့ကအလုပ်သမားတွေကိုပြန်ခိုင်းဖို့လာပြောတာပေါ့။အ အဲ့တော့ကိုကပြန်ပြောတာပေါ့သူတို့ကမိသားစုလိုဖြစ်နေပြီ20လောက်ရှိနေပြီသူတို့ကလည်းကျွန်တော်တို့လည်းတည်ပါတယ်ကျွန်တော်တို့ကိုထပ်ကပြောခိုင်းလို့ပါဗျာညာပေါ့
ပြန်ရွေးရှိနေပေမဲ့သူကတော့သူ့ဆိုင်ကအလုပ်သမားတွေကိုမပြန်ခိုင်းမှုဆုံးဖြတ်ထားသူပါဒီလိုဖိအားပေးတာဒေသကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့စကိုင်းနဲ့မကွေးကဒေသခံတွေကိုတမင်ပြတ်မှတ်ထားနေတဲ့ဆရာနာရှင်ရဲ့နှီးပြောအသည့်တစ်ခုဖြစ်ပုံရပါတယ်အလုံသမားသမဂါတွေအပါအဝင်တရင်းရင်းမြစ်တွေရဲ့ဆိုရတော့စကိုင်းနဲ့မကွေးတိုင်းဒေသကြီးအတွင်းနေထိုင်သူတွေအတွက်ထုတ်ပေးထားတဲ့ငားမြဆောင်နဲ့ရှင်မြဆောင်နိုင်ငံသားစီစီကပ်ပြားကန်ဆောင်သူတွေကိုအလုံကနေထုတ်ပြတာရဲကြီးအုပ်ချုပ်ရေးရုံးတွေမှာအစင်းတိုင်လို့မရတာတွေကြုံနေရပါတယ်ရန်ကုန်နဲ့မန္တလေးတိုင်းဒေသကြီးမှာအဲ့လိုဖြစ်ရတွေဖြစ်နေတာကိုတို့တန်ကသိထားရပါတယ်အလုံဖြုတ်ခံရတဲ့စကိုင်းနယ်သားကိုထွန်းကအလုံကန်ရှာပါတဲ့အခုလိုခေပြတ်ကြီးမှာဒီလောက်ကိုပဲမိခိုးနေကြရတာဖြစ်ပြီးတော့အပြစ်မရှိပဲအလုပ်ထုတ်ခံရတဲ့အတွက်ပထမဆုံးတော့တော်တော်စိတ်ဆင်းရဲသွားပြီးဝမ်းနည်းမိတယ်လို့ပြောပါတယ်စကိုင်းရောမကွေးရောဟာအရင်ကလက်နက်ကင်ပရိပခါတွေမရှိခဲ့ဘူးပဲအခုတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တာကိုကြုံနေရတာပါမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီရဲ့ထုတ်ပြန်ချက်အရစကိုင်းတိုင်းကမြို့နယ်38မြို့နယ်မှာ32မြို့နယ်ကလက်နက်ကင်ခုခံမှုတွေကြုံတွေ့နေရတယ်လို့ဆိုထားပါတယ်။မနစ်ကဆရာနာတင်လိုက်ချင်းကဆလို့စစ်တပ်ဟာစကိုင်းတိုင်းကအနည်းဆုံးအင်ဂျင်1,000-2,000နဲ့မကွေးတိုင်းကအင်ဂျင်9,400ကျော်ကိုမီးရှို့ခဲ့တယ်လို့လေလာဆောင်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ Data for မြန်မာကဆိုပါတယ်။ဒီလိုမျိုးစစ်တပ်ရဲ့လုပ်ရက်တွေကစကိုင်းနဲ့မကွေးကလူတွေဆိုရင်အကုန်တိမ်ကျုံဒဏ်ခတ်တဲ့ပုံစံဖြစ်နေတယ်လို့သွေးစည်းညီညွတ်သောအလုပ်သမားများအဖွဲ့ချုပ် SDUM ကိုတည်ထောင်သူအန်တီမျိုးကတော့အခုလိုသုံးသပ်ပါတယ
်ဆက်တဲ့အနေနဲ့ဒီလိုညွှန်ကြားချက်မျိုးပေးတာဆိုရင်ဘာကြောင့်ဖြစ်မလဲဆိုတော့တွေးကြည့်ရမှာတော့ပထမတစ်ချက်ကဟိုဘက်ကနေပြီးတော့ဒီမှာလာနေတဲ့လူတွေကဒီမှာလာပြီးအခြေချတော့တာပေါ့နော်ဟိုအခုကစေပြင်းတဲ့အားအဲ့ဒီကဆိုတော့ဒီမှာနေတော့ရှင်နေတော့ဘာသာဆိုတော့ဒီလူတွေနဲ့အလုပ်သမားတွေတစ်ချိန်ဆက်ပြီးအောင်များဝင်လာနိုင်များဆိုတဲ့လူမျိုးရေးဆိုရတဲ့အခြေရှိတယ်
အလုပ်ထောက်ခံရတာဖြစ်နိုင်တဲ့အကြောင်းပြချက်ကိုအန်တီမျိုးကအခုလိုပဲဆက်ပြီးပြောပြပါတယ
်နောက်တစ်ချက်ကလည်းဒီမှာလူတွေလူတွေကဝင်ပြန်ပို့ပေးနိုင်တယ်အဲဒါကြောင့်ဒီမျိုးချင်းစီစဉ်မှုလည်းကြောင့်ဟောတာဒီမျိုးရေးပေါ်မှာအတရားနေပြီးတော့အလုပ်လုပ်တဲ့ဝင်ရေးဖြစ်ဖြစ်ကြတာအဲဒီဝင်နေတဲ့ဝင်ရေးဖြစ်ဖြစ်ပေါ်တော့အဲဒီလိုဆိုပေါ်မှာပေါ်လာရင်တော့ဝင်တော့မှာဆိုရင်ဒီလိုနေတာ
ဆက်ယုံတွေကနေအကြောင်းပြချက်တစုံတရာမပေးပဲမကွေးနဲ့စကိုင်းကအလုသမားတွေကိုအလုဖြုတ်ပစ်တယ်လို့တိုင်ကြားတာတွေရှိကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလုသမားများတမကအဖွဲ့ချုပ် CTUM ကပြောပါတယ်တိုင်းနဲ့တိုင်းကအလုသမားတွေကိုအကြောင်းပြချက်မရှိရောချင်းမပေးပဲအလုထုတ်ပစ်ခဲ့တဲ့ဆက်ယုံတွေမှာရန်ကုန်လိုင်းတာယာကမြန်မာ Best Tax Garment ဆက်ယုံလည်းပါပါတယ်အလုထုတ်ခံရတဲ့အလုသမားတွေနဲ့တို့တန်ကအင်တာဗျူးကိုစူးစမ်းခဲ့ပေမဲ့သူတို့ရဲ့လုံခြုံရေးအခြေအနေကြောင့်စကားပြောခွင့်မရခဲ့ပါဘူးမြမလက်ကီးဖော်ဂျွန်ကလည်းစကိုင်းနဲ့မကွေးကအလုသမား44ဦးကိုအလုထုတ်ခဲ့တယ်လို့ CTUM ကနေသိရပါဗျ။ပိုင်ရှင်ဖြစ်သူကတော့ဒီဖြစ်စဉ်ကိုမသိရှိလိုက်ရဘူးဆိုပြီးအလုသမားတွေကိုပြန်လည်ခန့်ထားခဲ့ပါဗျ။ဒီလိုအလုထုတ်ပြတာတွေဟာရန်ကုန်နဲ့တခြားနေရာတွေမှာဖြစ်နေတာပါ။ဩဂတ်လလယ်တုန်းကလည်းစစ်တပ်ကခန့်ထားတဲ့အုပ်ချုပ်ရေးမှုတွေဟာရန်ကုန်ဒလမြေကူဒလာစီမံကိန်းနားမှာရှိတဲ့စားတောက်ဆိုင်ပိုင်ရှင်တွေ၊ကုန်းစုံဆိုင်ပိုင်ရှင်တွေကိုမကွေးနယ်စကိုင်းကအလုပ်သမားတွေကိုထုတ်ပြဖို့ဖိအားပေးခဲ့ပါတယ်။ဒီအကြောင်းကိုသိတဲ့စီမံကိန်းနားမှာရှိတဲ့ထမင်းဆိုင်ပိုင်ရှင်တို့ကအခုလိုပြောပြပါတယ
်။
သူတို့ကဒို့အနာမှာအိမ်နေပါရဲ့လာငားနေတာ။ဒို့ဆိုင်မှာပဲလာစားတောက်နေကြပဲ။အခုတော့သူတို့ကစုစုပေါင်းတော့အယောက်50တရာလောက်ရရှိတယ်။အခုတော့ပြန်ရမယ်ဆိုတော့ပြန်ကြတာအခုအစိတ်ပြောက်ပဲရှိရတယ်တဲ့။အခုဆိုင်မှာပဲသူတို့လာစားရင်းနဲ့ပြောသွားတာလေ
ရန်ကုန်မှာအလုံးလောက်ကြတဲ့စကိုင်းနဲ့မကွေးကသူတွေဟာအဲ့ဒီဒေသရဲ့တော်လှန်ရေးလှုပ်ရှားမှုတွေနဲ့ဘာမှမဆိုင်ဘူးလို့မကွေးတိုင်းက People's Revolution Alliance PRA ရဲ့စေဦးစီးချုပ်ဟာဂျူလီကစစ်ကောင်စီရဲ့လှုပ်ရအပေါ်တုံ့ပြန်ပြောဆိုပါတယ
် PDF တွေကိုကျွန်တော်တို့ထောက်ပံ့လို့ဒီဖမ်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတနိုင်ငံလုံးဖမ်းမှုအတွက်သူတို့တွေကပြင်ဆင်ရလိမ့်မယ်ထောင်ကြီးတွေစောက်တာလို့တနိုင်ငံလုံးထောင်ထဲထည့်ထားမှာပဲရမှာပေါ့အဲဒါပေမဲ့လည်းကျွန်တော်တို့မှာကဒီနိုင်ငံသွင်းနိုင်မဟုတ်ပဲနိုင်ငံတကာကမှရောက်နေတဲ့ဒီမြန်မာတွေကပါအဲကျွန်တော်တို့ထောက်ပံ့နေတာမျိုးတွေရှိနေတယ်ဆိုတော့ကဒီ PDF ကိုထောက်ပံ့တာတွေကတော့ ရောကြတော့မှာမဟုတ်ဘူးအဲစစ်ကောင်စီကသာလူလူထောက်ခံမှုကိုအဝစီးစီးကြဆင်းနေတာအဲဒီကြဆင်းနေတဲ့အချိန်မှာတို့တွေဒီလူလူစီယုံရေးလုံးမဲ့လုံးရမယ်စားကိုလို့နှိတ်ကွရေးကိုအဲတွားနေတယ်ဆိုလို့ရှိရင်စစ်ကောင်စီကကိုယ်တိုင်ရင်းကိုကျူးလာတယ်အဲတော့အလုံးလုံးဆရာမရှိတဲ့သူကတော့နော်လုံးလုံးလုံးဆရာမရှိတဲ့အလုံးသမားကတော့ဒီစစ်ကောင်စီကိုနော်အမြင့်ပြုတ်တော်လန်မှုဒီဒီတတိပဲတို့မှာရှိလိမ့်မယ်
2019ခုနှစ်မှာထုတ်ဝေတဲ့ UNFPA ရဲ့ကြားဖြတ်သကောင်စဉ်အရစကိုင်းတိုင်းတွင်းလူဦးရေ 5.3 သန်းကျော်နေထိုင်နေပြီးမကွေးတိုင်းမှာတော့ 3.8 သန်းနေထိုင်ပါတယ်စစ်တပ်ရဲ့လုံရဟာလူတဦးတစ်ယောက်ရဲ့နိုင်ငံရေးယူဆချက်ဒါမှမဟုတ်တခြားယူဆချက်အပြင်ဖြစ်စေနိုင်ငံနဲ့ဆိုင်သောဒါမှမဟုတ်လူမှုအစဉ်တန်းနဲ့ဆိုင်သောစစ်မြစ်အပြင်ဖြစ်စေပြည်စည်းဥစားဂုံအပြင်ဖြစ်စေမျိုးရိုးစာတီအပြင်ဖြစ်စေအခြားအစဉ်တန်းအပြင်ဖြစ်စေခွဲခြားခြင်းမရှိစေရဆိုတဲ့လူ့အခွင့်အရေးကြီးညာစာရန်ပါအချက်ကိုချိုးဖောက်ရကြနေပါတယ်။အဲ့ဒီကြီးညာစာရန်ထဲမှာလူသားတိုင်းဟာမိမိနိုင်ငံရဲ့နယ်နိမိတ်အတွင်းလွတ်လပ်စွာသွားလာရွှေ့ပြောင်းနေထိုင်ခွင့်ရှိရဆိုတဲ့အချက်လည်းပါရှိပါတယ်။ရန်ကုန်ကစက်ရုံအလုံသမားတွေဒါမကမြန်မာနိုင်ငံရဲ့တခြားဒေသကအလုံသမားတွေဟာလည်းနိုင်ငံမှာအာဏာသိမ်းခံလိုက်ရခဲ့ကမြေရောင်းမှုတွေနဲ့ပြည်နေခဲ့ပါတယ်။အလုံသမားအများစုဟာအချိန်ပြည့်အလုပ်တွေမရနိုင်တော့ပဲရရနေစားအလုပ်တွေလုပ်ရင်အမျက်ထုတ်ခံရတာကိုရင်းစည်းခံနေကြရတာပါကုမ္ပဏီတွေဘက်ကအချိန်ပိုကြီးမပေးတော့တာနဲ့လုံနေတာမကကိုတိလက်ရောက်နိုင်တဲ့စီနယ်လောက်တာတွေရှိတယ်လို့ဆွဆွဲပြောဆိုတာတွေလည်းရှိနေပါတယ်အမျိုးသားညီညွတ်ရေးအစိုးရကတော့စကိုင်းနယ်မကွေးကအလုပ်သမားတွေအပေါ်ခွဲခြားဆက်ဆံခံနေရမှုတွေကိုအရေးယူမယ်လို့ဩဂတ်လတုန်းကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်အန်ယူဂျီရဲ့အလုပ်သမားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်နီကတော့လက်ရှိလုံဆောင်နေတဲ့အချက်တွေကိုအခုလိုရှင်းပြပါရစေ
။တကယ်လို့တက်တည်ခိုင်မှရပြီဆိုလို့ရှိရင်တော့မြို့သမဝန်ကြီးဌာနဘက်ကနေတည်းမဟုတ်ဖ ೇನೆ တခြားသောဒီပြည်မှုတွေပေါ့နော်တခြားသောဥပဒေတွေညှပ်ပါတာအရေးယူဖို့အတွက်ကိုကျွန်တော်တို့စီစဉ်ဆောင်ရွက်ရမှာဖြစ်ပါတယ်။ဟိုတာမန်ဖိနှိပ်မှုမဟုတ်ဖ ೇನೆ ဒေါ်လန်ယူစန့်ကျင်တော့လူခွင့်ရေးချိုးဖောက်မှုရောအဲဒီလိုမျိုးပေါ့နော်ဆက်ကစားဘက်ကိုစကားစားကိုအလုတ်ကြည့်ပြုတ်နေတာပေါ့ဒီလိုမျိုးကျွန်တော်တို့နိုင်ငံရေးပြစ်မှုရာဇဝဲပြစ်မှုဒီလိုအဲနောက်အခွင့်အရေးချုပ်ဖောက်မှုဒါမျိုးတွေသူကအကုန်စုံနေတဲ့ပြစ်မှုကြီးကြီးဖြစ်နေတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အချက်လက်ထောက်ထားတွေတော့အခိုင်အမာရှာနေပါတယ
်အလုတ်ပြုတ်ခံရတဲ့စကိုင်းတိုင်းကကိုထုံးကတော့သူ့ကိုမိခိုးနေရတဲ့မိသားစုတွေရဲ့စာဝင်နေရေးအတွက်ဘလို့ရှေ့ဆက်ရမလဲဆိုတာကိုတွေးမြင်အောင်ဖြစ်နေမိပါတယ်နောက်ထပ်အလုပ်တစ်ခုရဖို့ဒီမှတ်ပုံတင်ကိုပဲအကြောင်းပြနေမယ်ဆိုရင်ဘဝမှာရှင်သန်ရက်တွေကိုခက်ခဲသွားပြီလို့ဆိုပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲထားသလိုအတန်တချို့ကိုလည်းအစားထိုးဖတ်ထားပါတယ်ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အောက်တိုဘာလ10ရက်စနေနေ့ညဘက် VOA အစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းက VOA ထုတ်လွှင့်ခဲ့တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ထဲမှာဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့မိန်းကလေးတွေရဲ့ဝတ်စားစီရင်မှုကသာမြမယဉ်ကျေးမှုကိုထိခိုက်စေတယ်လို့သောရချင်းတယောက်က VOA ကိုစာရေးသားပေးပို့ပါတယ်ဒါကြောင့်အမျိုးသားယဉ်ကျေးမှုကိုရည်ညွှန်းပြောကြတဲ့အခါမှာမတူကွဲပြားတဲ့လူ့အဖွဲ့အစည်းမှာပါကိုဆိုလိုတာလဲဆိုတာမေးခွန်းထုတ်เสียဖြစ်လာပါတယ်။တမျိုးသားလုံးလက္ခဏာနဲ့အမှတ်လက္ခဏာနဲ့တန်ဖိုးတွေကပါပါလေ။ဒီမိုကရေစီဆိုတာနဲ့အများစုဖြစ်တဲ့ဗမာဗုဒ္ဓဘာသာယဉ်ကျေးမှုကိုအမျိုးသားယဉ်ကျေးမှုအဖြစ်အနည်းစုကလက်ခံသတ်မှတ်ကြရမှာလားဆိုတဲ့မေးခွန်းတွေပေါ်လာပါတယ်။ဒီအချက်တွေကိုအမျိုးသမီးအခွင့်အရေးဆောင်ရွက်နေတဲ့ဒေါ်မေဇဘယ်ဖြူနဲ့ဥတ္တမောင်တန်းကဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးတင်ပြထားပါတယ်ရှင
်ဒီပတ်မှာတော့နားဆင်ကြည့်ရှုသူမလေးရှားနိုင်ငံမှာခေတ်တက်ရောက်ရှိနေတဲ့ပြည်သက်တယောက်ရဲ့အမြင်ကိုတင်ပြဆွေးနွေးချင်ပါတယ်ကျွန်တော်တို့အစီအစဉ်မှာဆွေးနွေးခဲ့တဲ့အကြောင်းအရာကို သူ့ရဲ့အနေနဲ့မပြောပြရင်မှာပထမဆုံးအချင်းပြန်လဲတင်ပြပါစီ။အီရန်နိုင်ငံမှာကတ်ဒီတာကအမျိုးသမီးမာဆာအမီဒီဟာအစ္စလာမ်ထုံးသန်းစင်လာရခေါင်းစီးထားပြီးပဲသဘင်စထွက်နေတဲ့အကြောင်းဘာသာရေးဆိုင်ရာရဲကမြို့တော်တီရမာဖမ်းဆီးတာကိုခံရပါတယ်။သူ့ကိုခေါ်သွားတဲ့စခန်းမှာရုပ်ပြက်လဲကျတည်ဆုံသွားခဲ့ပါတယ်။သူ့မိသားစုတွေကတော့ရဲကသူ့ကိုဖမ်းတဲ့အခါမှာခေါင်းကိုထိုးကောင်းတဲ့ကားကိုတိုက်ခဲ့တယ်လို့ဆွဆွဲခဲ့ကြပါတယ်။ရဲကတော့သူသိဆုံးသွားတာဟာနှလုံးရောဂါကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်မဲ့ဖြစ်ဖြစ်ပါ။သူသိဆုံးသွားတဲ့ဖြစ်ရတဲ့ဆက်နွယ်ပြီးတော့အီရန်နိုင်ငံတက္ကသိုလ်မှာဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့ပါတယ်။အဒီတရင်နဲ့ဆက်နွယ်ပြီးနိုင်ငံတော်လူခွင့်ရင်းနဲ့ကိုချင်းတိုက်ခါဆိုင်ရာပလဲအလုပ်အကြောင်းကိုစက်တဘာလ24ရက်နေ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအမျိုးသမီးအရေးတက်ချွာလှုပ်ရှားသူဒေါ်ဘေးစပယ်ဂျူနဲ့ကျွန်တော်တို့ဆွေးနွေးကြပါလေဒီဆွေးနွေးပွဲမှာပါလာတဲ့အကြောင်းတရားကတော့မတ်တင်စာဝန်ကျော်နဲ့ဒေါက်တာနန်းမွေဆန်တို့ကိုဖမ်းဆီးခဲ့မှုဖြစ်ပါတယ်အဓိကဆွေးနွေးခဲ့တာကတော့အမျိုးသားယဉ်ကျေးမှုအကြောင်းဖြစ်ပါတယ်ဆရာမပြောခဲ့တာလေးကိုကျွန်တော်တို့ပထမဦးဆုံးစပြီးနားဆင်ကြအောင်ခင်ဗျနောက်ဆုံးမင်းကုန်းပေါ့နော်ဆရာမနော်နိုင်ငံရေးစုံဖြတ်ချက်တွေကိုချရတဲ့သူတွေအနေနဲ့တစ်ဖက်မှာလည်းလူခွင့်ရေးကိုလေးစားရမယ့်စံနှုန်းတွေကိုရှိတယ်တစ်ဖက်မှာလည်းလူတွေအများကြီးကလက်ခံထားကြတယ်အမျိုးသားယဉ်ကျေးမှုဆိုင်ရာစံနှုန်းတွေကိုလက်ခံမှလည်းရှိတယ်အဲ့တော့ဒီနိုင်ငံရေးဆုံးဖြတ်တဲ့သူတွေကိုဥပဒေတွေမူဝါဒတွေကိုချမှတ်တဲ့အခါမှာဘလို့ဆောင်ရွက်သင့်တယ်လို့ဆရာမအကြံပေးချက်ပါတယ
်ဟုတ်ကဲ့ဆရာအမျိုးသားယဉ်ကျေးမှုပါဆိုနေမှာเนาะအဲ့ဒီအမျိုးသားယဉ်ကျေးမှုကဘာလို့အမျိုးသမီးတွေရဲ့ဘဝကိုပဲအများရန်လိုက်ပြီးတော့ကန့်သက်ပိတ်ပင်ချုပ်ချယ်ခြင်းနေတာလဲဆိုတော့ကျမတို့ကလည်းနားမလည်တာပါပေါ့အဲ့တော့တကယ်တမ်းမှာဒီစီတော်ပေါ့ဒီအမျိုးသမီးများပေါ့နီနိုးစုံနဲ့ခွဲခြားဆက်ဆံမှုပပရည်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အချိန်မှာကျမတို့နိုင်ငံလည်းပါနော်စီတော့သဘောတူစကြုပ်ထဲမှာရှိတဲ့ဒီအခန်း1เนาะ article 1မှာအတိအကျဖော်ညွှန်းထားပါတယ်အမျိုးသမီးတွေကိုခွဲခြားဆက်ဆံရာရောက်တဲ့တလိထုံးတန်းစင်လာတွေယဉ်ကျေးမှုတွေဘာသာရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့စင့်သုံးမှုတွေအားလုံးကိုအစိုးရတွေကเนาะဒါဥပဒေနဲ့တားမြစ်ပေးဖို့ဖယ်ရှားပေးဖို့အဲ့ဒီလိုမျိုးရိုးရတလိယဉ်ကျေးမှုတွေဘာသာရေးထုံးတန်းစင်လာတွေကိုအသုံးပြုပြီးတော့မှအကျန်းဖက်တာတွေကနေအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့အတိအလင်းဖော်ပြထားပါတယ်ဆရာအမျိုးသားယဉ်ကျေးမှုဆိုတာကိုအကျောင်းပြုပြီးတော့အမျိုးသမီးတွေရဲ့ဝတ်စားစီရင်မှုကိုပဲဖြစ်ဖြစ်เนาะဟိုဒီအမျိုးသမီးတွေရဲ့အသက်မွေးဝမ်းကြောင်းမှုနဲ့ဆိုင်တဲ့သူတို့ရဲ့ဘဝရွေးချယ်မှုတွေကိုကျမတို့ကစုဖက်ဖို့စူးစမ်းတာအကျန်းဖက်ဖို့စူးစမ်းတာဟာဒါဟာအမျိုးသားယဉ်ကျေးမှုကိုကာကွယ်စောင့်ရှောက်နေတာမဟုတ်ပါဘူး။ဒါဟာအမျိုးသမီးတွေပေါ့ကြားဖက်မှုတာဖြစ်ပါတယ်။အဲ့တော့ကျမတို့ဟာအမျိုးသားယဉ်ကျေးမှုခေါင်းစဉ်တက်ပြီးတော့မှာပေါ့နော်။အမျိုးသမီးတွေရဲ့နေ့စဉ်ဘဝကိုခြေလှယ်ပြီးတော့ထိန်းချုပ်ဖို့စူးစမ်းနေတာကပဲအစိုးရနဲ့မူဝါဒချမှတ်သူတွေရဲ့အလုပ်မဟုတ်ဘူးဆိုတာလေးကိုပဲကျမကအနှစ်ချုပ်ပြောချင်ပါတယ်ဆရာ
။ဒီအမြင်နဲ့ပတ်သက်ပြီးမလေးရှားနိုင်ငံမှာခေတ်တရောက်ရှိနေတဲ့ပြည်သက်တူကလည်းအခုလို VOE ကိုစာရေးခဲ့ပါတယ်။
လူခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာဆွေးနွေးခန်းအစီအစဉ်မှာဖြေကြားသွားတဲ့ဆရာမရဲ့စကားလုံးကိုစိတ်ထဲမတင်မကျဖြေရလို့ VOA ကိုရင်ဖွင့်လိုက်ပါတယ်။အမျိုးသားယဉ်ကျေးမှုဆိုပြီးဘာကြောင့်မင်းကလေးတွေကိုပဲချုပ်ချယ်နေကြတာလဲဆိုတဲ့စကားကိုလုံးဝကန့်ကွက်ပါတယ်။ကျွန်တော်တို့အမျိုးသားတွေမှာမလုံမချုံအဝတ်အစားတွေဝတ်ဆင်ပြီးမြမရိုးရယဉ်ကျေးမှုကိုထိခိုက်စေအောင်လုပ်တာမရှိတော့ပါပဲ။မင်းကလေးတွေရဲ့မစင်မချင်းဝတ်စားဆင်ရင်မှုကြောင့်သာမြမယဉ်ကျေးမှုကိုထိခိုက်ညှိနှိုင်းစေတာပါ။အမျိုးသားယဉ်ကျေးမှုဆိုပြီးအမျိုးသမီးတွေကိုပဲထိန်းချုပ်နေတယ်ဆိုတော့ဆရာမသိအောင် VOA ကနေတဆင့်အများသိအောင်ပြန်ကြားပေးဖို့တောင်းဆိုလိုက်ပါတယ်
။အခုလိုကျွန်တော်တို့အစီအစဉ်ကိုစိတ်ဝင်စားနားထောင်နေအပြင်ကိုလည်းရေးသားပေးဖို့လာတဲ့အတွက် VOA ကတော့ဆရာမဒေါ်စီစွဲဂျူကပါမလေးရှားကိုခေတ္တရောက်ရှိနေသူတို့ကိုအထူးကျေးဇူးတင်ပါတယ်လို့ဦးစွာပြောကြားခဲ့ပါတယ်ခဗျ။အဲသူစားကနေဆင်မွားလာတဲ့အကြောင်းလေးတွေကိုလည်းဒီပတ်မှာတော့ကျွန်တော်တို့ဆွေးနွေးတက်ကြမှာပါဒီမလေးရှားနိုင်ငံကိုခေတ္တရောက်ရှိနေတဲ့သူရဲ့အမြင်ကိုကျွန်တော်တို့နားလည်နိုင်ပါတယ်ဘာလို့လဲဆိုတော့သူတို့ပဲကျွန်တော်တို့အစီအစဉ်ကိုနားထောင်ကြတဲ့သူတွေထဲမှာပေါ့နော်ဒီမတ်တင်စာဝင့်ကျော်တဲ့မတ်နန်းမွေဆန်တို့ဝစ်ပုံစားဖို့ပြုမှုပုံအဲ့ဒီအပေါ်မှာသဘောမကျတဲ့သူတွေအများကြီးဒါရှိမယ်လို့ကျွန်တော်ထင်ပါတယ်ဒီတော့ဆ iam ကိုလည်းကျွန်တော်ကတဲ့ပဲမေးပြရစီဆ iam ရဲ့တပီဆ iam ရဲ့တူမတွေကအဲ့ဒီလိုဝတ်စားပြုမှုမယ်ဆိုရင်ဆ iam သဘောကျနိုင်မလား
မှန်ပါတယ်ကျမလည်းတမီမိတ်ကလေးတွေမွေးချတာပါပေါ့နော်အဲ့တော့ကျမရဲ့တမီတွေဒူမတွေကလွန်မျိုးခွင့်မယ်ဆိုရင်တော့ကျမအနေနဲ့လည်းဒါဟာလူငယ်ခွဲမှာမတင့်တော်ဘူးဒီလိုမဝက်ဖို့မစားဖို့ပေါ့နော်ကျမမိဘတယောက်အနေနဲ့အဲသူတို့ကိုလည်းကျမတားမြစ်ပိတ်ပင်မိမှာပါပဲဒါပေမဲ့လည်းကျမတို့ဒီညမှာပြောဆိုနေကြတဲ့ကိစ္စက individual ပေါ့နော်အဲဒီမိသားစုတစ်ခုချင်းစီရဲ့ကိစ္စကိုကျမတို့ကပြောနေရမှာဟုတ်ပါဘူးအဲ့တော့ကျမတို့ဒီပြောတဲ့ခါမှာလေအမျိုးသားရည်ကျေးမှုဆိုတာမထိတ်သိမ့်မဆောက်ရှောက်တဲ့အရာအနေနဲ့ကျမတို့ကပြောနေရမှာဟုတ်ပါဘူးပေါ့နော်ဒါဟာထိတ်သိမ့်ဆောက်ရှောက်တဲ့အရာပါအဲ့ဒါကိုကျမတို့ကဥပမာအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်ပေါ့နော်ကိုယ့်ရဲ့ရည်ကျေးမှုနဲ့လက်ရောညီထွေအောင်ဘယ်လိုဝေးရမလဲစားရမလဲပြောရမလဲဆိုရမလဲနေထိုင်ပြုမူရမလဲဆိုတာကိုကျမတို့ကကျောင်းနေမှာသင်လို့ရပါတယ်မိသားစုမှာမိဘတွေကကိုယ့်ရဲ့သားသမီးတွေကိုသင်လို့ရပါတယ်အဲဒီကျမတို့ဘာသာရေးအားဖြင့်လည်းပဲကျမတို့ကသင်လို့ရပါတယ်ဒါပေမဲ့ဓာရီဟာဥပဒေပြုတ်ပြီးတော့လူတွေကိုဖမ်းဆီးချုပ်နှောင်ရမယ်ခိစ္စမဟုတ်ပါဘူးလူတွေကိုအကြမ်းဖက်ပြီးတော့မှာပေါ့နော်အပြစ်ပေးရမယ်ခိစ္စမဟုတ်ပါဘူးအဲ့ဒါကိုပဲကျွန်မကကွဲပြားပြားသိစေချင်တာပါပေါ့နော်အဲ့တော့ကျွန်တော်တို့တွေဒီနောက်ပြီးတော့ညီကျေးဘုလို့ပြောတဲ့အခါမှာကျွန်တော်တို့ကအငင်းပွားကြရင်အများကြီးပဲရှိပါတယ်ကျွန်တော်တို့ဟာဒီ very diverse ပေါ့နော်ဟိုဘတူကွဲပြားမှုတွေအများကြီးရှိတဲ့နိုင်ငံလူ့ဖွဲ့စည်းမှာနေနေတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကယဉ်ကျေးမှုလို့ပြောကြတယ်ဘယ်သူယဉ်ကျေးမှုကိုပြောမှာလဲဘယ်လူမျိုးရဲ့ယဉ်ကျေးမှုကိုကျွန်တော်တို့ကထိသိမ့်ဆောက်ရှောက်ဖို့အတွက်ဒီနေရာမှာပြောဆိုကြမှာလဲပေါ့နော်ဥပမာကျွန်မဆိုရင်ဗမာကချင်ကပြားဖြစ်တယ်ပေါ့အဲ့တော့ကျွန်မဟာဒီဟိုဗမာလူမျိုးရဲ့ယဉ်ကျေးမှုကိုလည်းနားလည်ထိသိမ့်ဆောက်ရှောက်ရတယ်လို့ကချင်လူမျိုးရဲ့ယဉ်ကျေးမှုကိုလည်းထိသိမ့်ဆောက်ရှောက်ရမယ်တာဝဝတ်တရားကျွန်မမှာရှိရပါပဲအဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးဘာသာကွဲပြားစုံလင်စွာရှိတဲ့အခါမှာယဉ်ကျေးမှုလို့ပြောရင်ကျွန်တော်တို့ကဘယ်ခေတ်အခါကဘယ်လူမျိုးတွေရဲ့ယဉ်ကျေးမှုကိုကျွန်တော်တို့ကရည်ညွှန်းပြီးပြောဆိုပါလဲပေါ့နော်အရေးကြီးတာကယဉ်ကျေးမှုတွေဟာကျွန်တော်တို့ကဟိုထိမ့်သိမ့်ဆောက်ရှောက်ဖို့အတွက်ကျွန်မသဘောတူပါတယ်ဒါပေမဲ့လည်းဒီယဉ်ကျေးမှုကိုထိမ့်သိမ့်ဆောက်ရှောက်ရမယ်ဆိုတော့ခေါင်းစဉ်နဲ့လူတဦးတယောက်ချင်းစီရဲ့ဘဝသူ့ရဲ့ဆုံးဖြတ်ချက်သူ့ရဲ့အခွင့်အရေးတွေကိုကျွန်တော်တို့ကကန့်သတ်တာအပြစ်ပေးအရေးယူတာဒါတွေဟာမတင့်လျော်ဘူးဒီလိုမဖြစ်တင်ဘူးလို့ကျွန်မအဓိကပြောလို့ခြင်း
ဟုတ်ကဲ့ဆရာမနိုင်ငံနေနိုင်ငံလူတွေအကြောင်းပြောတဲ့အခါမှာပေါ့နော်ကျွန်တော်တို့ကတိုင်းရင်းသားလူမျိုးမျိုးရှိတဲ့နိုင်ငံရေးအဖွဲ့အစည်းမျိုးရှိတဲ့အခါကျတော့ဘုံတူညီတဲ့တန်ဖိုးကျွန်တော်တို့ကပေါ်ထုတ်နိုင်သေးဘူးအမျိုးသားယဉ်ကျေးမှုကိုအဲ့ဒီတောင်းမှကြည့်မယ်ဆိုရင်ဘလို့တန်ဖိုးတွေဟာအမျိုးသားယဉ်ကျေးမှုလို့ပြောတဲ့ကိစ္စတွေမှာပါလာတင့်တယ်လို့ဆရာမထင်ပါတယ်
။ကျွန်တော်တို့အနာဂတ်မှာ Federal Democracy နိုင်ငံတော်တက်တည်ထောင်တဲ့အခါမှာကျွန်တော်တို့တွေဘုံတန်ဖိုးချမှုတွေလေးစားလိုက်နိုင်ရမယ်ဒီဘုံအားလုံးသဘောတူနိုင်တဲ့ယဉ်ကျေးမှုတွေကိုကျွန်တော်တို့မလွဲမသွေပေါ့နော်အဲ့ဒါတွေကိုဆွေးနွေးကြရမှာသဘောတူကြရမှာဖြစ်ပါတယ်ပေါ့နော်အဲ့တော့လောလောဆယ်မှာတော့ကျွန်တော်တို့ရာကျွန်တော်တို့နိုင်ငံကိုကိုစားပြုတဲ့ယဉ်ကျေးမှုတွေတံပိုးထားမှုတွေအကြောင်းပြောမယ်ဆိုရင်တော့လူများစုဖြစ်တဲ့မြန်မာဗမာလူမျိုးတွေရဲ့ယဉ်ကျေးမှုတွေတံပိုးထားမှုတွေကပဲအရှိတ်ကိုရောက်နေတယ်ပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့နိုင်ငံကိုကိုစားပြုတဲ့သင်္ကေတတွေအမှတ်လက္ခဏာတွေကိုပြောတဲ့အခါမှာကျွန်တော်တို့ဖျားပထိုးတွေเนาะဒီပကံတို့ကျွန်တော်တို့ဒီဟိုကြိုက်ထီးယိုးတို့အစရှိတဲ့ဒီသင်္ကေတတွေကိုပဲအသုံးပြုနေသေးတဲ့အတွက်ဒါဟာကျွန်တော်တို့ဟိုဒီတနိုင်ငံလုံးအနေနဲ့ကိုစားပြုတဲ့ရည်ကျေးမှုနဲ့เนาะတန်ဖိုးချမှုတွေကိုထေဟပ်ပြသနိုင်တဲ့အမှတ်လက္ခဏာတွေတော့မဟုတ်သေးဘူးရှင့်အဲ့အတွက်ကြောင့်ကျမတို့တွေဟာဘယ်လိုအရာတွေကတော့เนาะအဲ့တော့လူမျိုးတိုင်းလူမျိုးတိုင်းဘာသာတိုင်းဘာသာတိုင်းအတွက်ကျမတို့ကအကျုံးဝင်တဲ့ဒီဟိုလက်ခံနိုင်တဲ့တန်ဖိုးချမှုတွေဟိုကျမတို့ရွေးချယ်ပြီးတော့ဖော်ထုတ်ဖို့လိုပါလိမ့်မယ်ပေါ့เนาะအဲ့တော့အမှန်တိုင်းပြောရမယ်ဆိုရင်တော့ဘာသာတစ်ခုခုကိုပဲဆောင်းပေးပြီးတော့မှရွေးချယ်တာဓမ္မဖို့ရေလူမျိုးတစ်ခုခုကိုပဲကိုစားပြုတဲ့အမှတ်လက္ခဏာတွေကိုဦးစားပေးပြီးမရွေးချယ်မိဘဟာအရေးကြီးတယ်လို့ကျွန်မထင်ပါတယ်ပေါ့
ဟုတ်တချို့ပါတီတွေကမိမိအကြိုက်ကိုအာဏာနဲ့သုံးပြီးတော့အပြားလိုက်နိုင်ရမယ်ဆိုတဲ့အလေးထားကိုရှိတချို့ပါတီတွေကတော့ဖုတ်တယ်ဒါကတော့ငါတို့ကတော့ကြိုက်တယ်ဒါပေမဲ့လို့အများပြည်သူပေါ်ကျင့်သုံးဖို့အတွက်ကတော့နော်မတို့အနေနဲ့စဉ်းစားရမယ်ဆိုပြီးလေးလေးနက်နက်စဉ်းစားတဲ့ပါတီတွေရှိတယ်နော်အခုကျွန်တော်တို့မလေးရှားခေတ္တကိုရောက်ရှိနေတဲ့ဒူဒူရဲ့မိကွန်းနဲ့ဆက်နွယ်ပြီးကျွန်တော်တို့စဉ်းစားဖို့ဖြစ်လာတာကနော်အဲ့ဒီလိုအလေးထားရှိတဲ့ပါတီတွေကိုရောပြည်သူလူထုကအဲ့ဒီတောင်းကနေကြည့်ဖို့လိုသလားမိမိသဘောကျတာမကျတာလည်းမဆိုင်ဘူးအများပေါ်မှာဒါကျင့်သုံးတဲ့အာနာဆက်ကျင့်သုံးပုံနဲ့ပတ်သက်ပြီးတော့ကြည့်ဖို့လိုပလားပေါ့လူခွင့်ရင်တောင်းကပြောရင်ဆရာမဘယ်လိုပြောချင်မလဲ
ဟုတ်ကဲ့ပါဆရာတကယ်တော့ဟိုပါတီအဖဲဖြစ်ဖြစ်ပေါ့နော်ဟိုဒီပါတီကိုကိုစားပြုပြီးတော့ဟိုနိုင်ငံ ရဲ့အရေးပါတဲ့နေရာတွေကိုတာဝန်ယူကြတဲ့သူတွေပဲဖြစ်ဖြစ်ပေါ့သူတို့ဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတာဖြစ်တဲ့အတွက်ပြည်သူလူထုရဲ့ဘယ်လိုပြောမလဲအများပြည်သူရဲ့အတွေးအမြင်ကိုပဲကိုစားပြုရမှာဖြစ်တယ်လို့ကျွန်မကတော့မြင်တယ်ပေါ့နော
်အဲ့ဒီနေရာမှာလဲကျွန်တော်တို့လူမျိုးပေါင်းစုံရှိတဲ့နေရာမှာလူနည်းစုရဲ့အခွင့်အရေးနဲ့လူများစုရဲ့အကြိုက်ဒါကလာပြီးထိတ်တိုက်မတွေ့နိုင်ဘူးလားဆရာမဘယ်လိုကြိုက်လဲ
။နော်အဲ့တော့ဒီမိုကရေစီမှာလူများစုရဲ့သဘောထားဆန္ဒကိုကျွန်တော်တို့ကလေးစားလိုက်နိုင်ရတယ်လို့အဲ့လိုပဲလူနည်းစုတွေရဲ့သဘောထားဆန္ဒတွေဟာပြစ်ပယ်ခြင်းမခံရအောင်လစ်လျူရှုခြင်းမခံရအောင်အဲကျွန်တော်တို့တွေကဂရုစိုက်ဖို့လည်းလိုအပ်ပါတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့မျော်ရည်မှန်းတဲ့ Federal Democracy ပြည်ထောင်စုဖြစ်လာမယ်ဆိုရင်တော့လူနည်းစုတွေရဲ့သဘောထားဆန္ဒတွေလည်းထင်ဟပ်ပြီးတော့မှလူများစုတွေရဲ့သဘောဆန္ဒကိုယ်လည်းပဲကျမတို့ကထက်သွင်းစဉ်းစားနိုင်တဲ့တပ်ပေါင်းထားမှုတွေရည်ကြီးမှုအမှတ်တင်ကိတာလက္ခဏာတွေကိုကျမတို့စူးစမ်းတိစောက်နိုင်ဖို့အတွက်မျှော်လင့်နေတာပေါ့နော်လူနည်းစုအတွက်ကောလူများစုအတွက်ကောလေးစားလိုက်နာတဲ့တပ်ပေါင်းထားမှုတွေဘုံတင်ကိတာအမှတ်လက္ခဏာတွေကိုရနိုင်ဖို့ဆိုတာဘလို့မှစစ်အာဏာရှင်အောက်မှာတော့ဖြစ်နိုင်လို့ဆရာကျမတို့ဒီ Federal ကိုဦးတည်တဲ့ Democratic Nation ကိုတည်ထောင်နိုင်မှသာကျမတို့နိုင်ငံမှာအခုလောလောဆယ်မှာဖြစ်ပွားနေတဲ့ငြင်းပွားမှုတွေပြည်ပခန့်တွေအားလုံးကပြင်းငိမ့်မယ်လို့ကျွန်မတူတဲ့အနေနဲ့အမှန်တကယ်ပဲယုံကြည်မိပါတယ
်။ဟုတ်ကဲ့အခုလိုကျွန်တော်တို့ဆွေးနွေးချက်တွေကိုစိတ်ဝင်စားနားထောင်ပြီးပြန်လည်ဆွေးနွေးတင်ပြမင်းမြန်းတဲ့မလေးရှားနိုင်ငံခိတရောက်ရှိနေတဲ့ကျွန်တော်တို့စီစာရေးတဲ့ပုံကိုလည်းကျွန်တော်တို့အများကြီးကျေးဇူးတင်တဲ့အကြောင်းထပ်မံပြီးပြောပြစေ။တခြားသောဆွေးနွေးမင်းမြန်းလို့တဲ့အကြောင်းအရာတွေရှိရင်လည်းကျွန်တော်တို့စီကိုစာရေးသားနိုင်ပါတယ်။နော်တကယ်လို့ဆွေးနွေးချင်တဲ့ဆိုလည်းကျွန်တော်တို့ကဆွေးနွေးဖို့ဖိတ်ခေါ်အပ်ပါတယ်လို့အပြောကြားတော့ပါတယ်အခုဆွေးနွေးသွားခဲ့တဲ့သူကတော့အမျိုးသမီးရေးတက်ချွတ်လို့ရှာသူဒေါ်မေးစပဲဖြစ်ပါတယ်ကျွန်တော်တမန်ပါပ
ါ VOA မြန်မာပိုင်းကနေပြီးတော့အခုလိုတင်ဆက်နေတဲ့ဒီအပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com အပြင်မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းအချိန်မရွေးပြန်ကြည့်နိုင်ကြပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုသတင်းပတ်ထဲမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုဆက်ပြီးတော့စူးစီးတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာစစ်ကောင်စီကမတရားအရေးပေါ်အခြေအနေထုတ်ပြန်ထားတာကိုချက်ချင်းရပ်ဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုလို့မရအောင်တားဆီးနေတာတွေကိုချက်ချင်းအဆုံးသတ်ဖို့အတွက်တောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုဥရောပပါလီမန်ကဒီသတင်းပတ်ထဲမှာချမှတ်ခဲ့ပါရယ်။တခါမြန်မာစစ်တပ်အတွက်လီယန်စီအဓိကဖြည့်ဆည်းပေးနေတဲ့ပူမာစွမ်းအင်ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာဖို့ပြင်ဆင်နေပါရယ်။အခုလိုမျိုးတစ်ပတ်အတွင်းထူးခြားတဲ့မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခံမောင်တို့ကတင်ဆက်ပေးထားပါရယ်ရှင်။
မြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရဲတွေနဲ့အတူတရားမဝင်အုပ်ချုပ်နေတာကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တစ်ရပ်ကို EU ဥရောပပါလီမန်ကအောက်တိုဘာ6ရက်နေ့မှာချမှတ်လိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်အနေနဲ့သတင်းမီဒီယာတွေနဲ့သတင်းထောက်တွေအပေါ်နိုင်ငံရေးရည်မှန်းချက်နဲ့ဖန်ဆီးအရေးယူမှုတွေကိုလည်းချက်ချင်းရပ်တန့်ပြီးတော့မတရားသဖြင့်ဖန်ဆီးထားတဲ့သတင်းထောက်တွေအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ဥရောပပါလီမန်အမတ်တွေကတောင်းဆိုလိုက်ကြတာပါ။အလားတူပဲမြန်မာစစ်တပ်အနေနဲ့ဥပဒေမဲ့ဖန်ဆီးထောင်ချတာတွေညံပန်းနှိပ်စက်မှုတွေ၊လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့တခြားမတရားတဲ့လုပ်ရက်တွေအပါအဝင်အကြမ်းဖက်လုပ်ရက်တွေအလုံးပြတ်တမ်းဖို့သတင်းမီဒီယာဝန်ထမ်းတွေကိုတရားမျှတမှုမရှိဘဲတရားရင်ဆိုင်ခိုင်းနေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံအတွင်းသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေအဖြစ်မကြသေးခင်ကပြစ်ဒဏ်စီရင်ခံလိုက်ရတဲ့သတင်းထောက်မှတ်တက်ခိုင်အပါအဝင်ဦးစီသူအောင်မြင့်နဲ့မညင်ကြီးအေးတို့ရဲ့အမှုတွေကိုမိမောင်းထုတ်ဖော်ပြထားပါတယ်။ ဒါအပြင်စစ်တပ်ကအာဏာသိမ်းတဲ့အချိန်ကလေးကဖမ်းဆီးထားတဲ့သမ္မတအဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့ကိုလွှတ်ပေးဖို့အတွက်လည်းတောင်းဆိုထားပါတယ်။စစ်တပ်ကထုတ်ပြန်ထားတဲ့တရားမှွန်အရေးပေါ်အခြေအနေကိုပြန်လည်ရုပ်သိမ်းပြီးအယက်သားအစိုးရပြန်လည်ပေါ်ပေါက်ရေးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရေးနဲ့ရွေးကောက်ခံထားရတဲ့လွှတ်တော်အမတ်တွေပါဝင်တဲ့လွှတ်တော်အသစ်ကိုခေါ်ယူပေးရေးတို့ကိုလည်းဥရောပပါလီမန်ဆုံးဖြတ်ချက်မှာထည့်တွင်တောင်းဆိုထားပါတယ်။မြန်မာစစ်တပ်နဲ့သူရဲ့စီးပွားရေးလုပ်ငန်းတွေအပေါ် EU ကတန်ခါအရေးယူမှုတွေကိုကြိုဆိုကြောင်းအောက်တိုဘာ6ရက်နေ့ကချမှတ်တဲ့ဆုံးဖြတ်ချက်မှာဖော်ပြထားသလိုစစ်ကောင်စီကိုနိုင်ငံရေးစီးပွားရေးနဲ့စစ်ရေးအရာကူညီပံ့ပိုးပေးနေတဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကိုလည်းပြစ်တင်ရှုံချကြောင်းဖော်ပြထားပါတယ
်။မြန်မာအရေးဖြည့်ရှင်းတဲ့နေရာမှာစစ်ကောင်စီနဲ့တိုက်ရိုက်ဆက်ဆံတာအပါအဝင်ပုံစံသစ်နဲ့ချင်းကပ်ဖို့လာမယ့်နိုဝင်ဘာလတဲ့ကျင်းပမယ့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာအဆိုပြုမယ်လို့ဖိလစ်ပိုင်သမ္မတကပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့အကြက်တဲတွေကိုဖြေရှင်းဖို့အာဆီယံကဘုံဘောတူညီချက်၅ရဲ့ချမှတ်ထားပေမဲ့လက်တွေ့အကောင့်ထဲမဖော်နိုင်ဖြစ်နေတဲ့အပေါ်နိုင်ငံငါနဲ့ဒေတာရင်းကအားမလို့အားမရဖြစ်နေချိန်မှာပဲဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကမနီလာမြို့တော်နိုင်ငံသားသတင်းတောက်အသင်းမှာအောက်တိုဘာ၅ရက်နေ့ကပြောဆိုလိုက်တာပါအနေဆုံးအနေနဲ့စစ်အစိုးရရဲ့ကိုယ်စားလှယ်တွေဆွေးနွေးပွဲစကားဝိုင်းမှာလာပြီးပြောနိုင်ဆိုနိုင်အောင်ခိုင်မာတဲ့ဆိုပြချက်တွေကိုအတူတကွချမှတ်ရမယ့်အချိန်တန်ပြီးတော့ပြောကြားခဲ့ကြောင်းလဲရိုက်တာသတင်းမှာဖော်ပြပါရယ်အာဆီယံဘုံသဘောတူညီချက်တွေကိုအကောင့်ထဲဖော်နိုင်အောင်ကြိုးပမ်းရမှာပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးအစင်မြင့်စည်းဝေးတွေမှာအာဆီယံကမြန်မာစစ်ကောင်စီကိုမဖိတ်ပဲခြံလှန့်ထားပါရယ်နိုင်ငံရေးအရာကိုစားမပြုတဲ့အရက်ဖတ်တာဝန်ရှိသူတွေကိုပဲတက်ရောက်ခွင့်ပြုပါရယ်လာမယ့်နိုဝင်ဘာအာဆီယံထိပ်တည်အစည်းအဝေးပွဲမှာလဲအလားတူရည်တည်ချက်အတိုင်းပဲစစ်ကောင်စီအကြီးအကဲကိုဖိတ်မှာမဟုတ်ဘူးလို့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအတည်ပြုထားပါဗျ။မြန်မာအရေးတိုးတက်မှုတွေကိုမတွေ့ရရင်ချင်းကပ်တဲ့ပုံစံပြောင်းလဲကောင်းပြောင်းလဲမှာဖြစ်တယ်လို့ပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားကတတိပေးထားတာပါ
။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဖက်မြဝတီမြို့အနီးမှာလက်နက်ကိုင်အဖွဲ့အစည်းတစ်ခုကဖမ်းဆီးခေါ်ဆောင်ပြီးတော့အလုတ်ခိုင်းစေခံရသူတွေထဲမလေးရှားနိုင်ငံသား53ယောက်ပါတယ်လို့မလေးရှားနိုင်ငံကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့ MHO က VOA မြန်မာပိုင်းကိုပြောပါတယ်။ဒါကြောင့်လဲဒီလူတွေကိုကယ်တင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြောင်းဝင်ဖို့ MHO အဖွဲ့ကတောင်းဆိုနေပါတယ်။ဒီလိုလူကုန်ကူးခံရသူတွေကယ်တင်နိုင်ရေးမှာမြန်မာအာဏာပိုင်တွေထိထိရောက်ဝင်ရောက်ပြီးတော့ကယ်တင်တာမျိုးမလုပ်နိုင်သလိုဒေတာရင်းနိုင်ငံတွေကလည်းဝင်ရောက်ကယ်တင်တာမျိုးမလုပ်နိုင်တဲ့အတွက်ဒီကိစ္စမှာကုလသမဂ္ဂကအကြောင်းဝင်ဆောင်ရွက်ပေးဖို့မလေးရှားနိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရအဖွဲ့ MHO နဲ့မလေးရှားလူမှုအဖွဲ့အစည်းအတွင်းရာဇဝတ်မှုတွေစောင့်ကြည့်တဲ့ MCCC အဖွဲ့တွေကကုလသမဂ္ဂအဖွဲ့အစည်းတွေကိုတောင်းဆိုပါတယ်ဒီလူကုန်ကူကိုင်းဒီယာစဖို့ကိုင်းဟာမြန်မာအာဏာပိုင်တွေနဲ့ဆက်နွယ်ပတ်သက်နေပြီးတော့အဲ့ဒီအာဏာပိုင်တွေကအကာအကွယ်ပေးထားတဲ့အတွက်လူကုန်ကူတဲ့ကိစ္စတွေကိုသူတို့ဆက်ပြီးကျူးလွန်နေနိုင်တာပါလို့ MHO အဖွဲ့ရဲ့အတွင်းရေးမှူးချုပ်ဒါထုခီရှာမူဒင်ဟာစစ်က POA ကိုပြောပါတယ်ဒီကိစ္စနိုင်ငံတကာအဖွဲ့အစည်းတွေကြောင်းဝင်ဆောင်ရွက်ဖို့ပြက်ကွက်နေမယ်ဆိုရင်မြန်မာနိုင်ငံဟာဒေတာရင်းလူမောင်းခိုးကုန်ကူတဲ့ကိုင်းတွေလွတ်လွတ်လပ်လပ်ကျင်းလဲကျဆနိုင်တဲ့နေရာဖြစ်သွားလိမ့်မယ်လို့တတိပေးပါတယ်အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေကတစဉ်တရားဝင်ရရှိထားတဲ့စီးရင်တွေအရမလေးရှားနိုင်ငံသား53ယောက်ဖမ်းဆီးခံရပြီးတော့အလုတ်လုတ်ခိုင်းခံရပြီးသူတို့ကို KK Park ရာဇဝတ်ဂိုင်းကဖမ်းဆီးထားတာပါလို့ Mr. Hashim က VOA ကိုပြောပါရယ်ဒီလိုရာဇဝတ်ဂိုင်းတွေဖမ်းဆီးခံရပြီးတော့အလုတ်ခိုင်းခံရသူတွေထဲမှာအိန္ဒိယနိုင်ငံသား300လောက်ရှိတယ်ဆိုတော့ကိုလည်းအိန္ဒိယအစိုးရတာဝန်ရှိသူတွေကပြောဆိုထားပါရယ်မကြသေးခင်ကပဲအဲ့ဒီထဲက၂ယောက်လူမျိုးရေးအိန္ဒိယရူပီးငွေ၅သိန်းပေးရွေးခဲ့ရတဲ့အကြောင်းနဲ့အဲ့ဒီထဲက45ယောက်ကိုဒီရက်ပိုင်းအတွင်းပြန်လည်ကယ်တင်ထားတဲ့အကြောင်းအော်တိုဘား5ရက်အိန္ဒိယနိုင်ငံထုတ် ANI သတင်းမှဖော်ပြပါရယ်။ဖမ်းပြီးတော့ပြန်ပေးဆွဲအလုပ်ခိုင်းခံရသူတွေလူမျိုးရေးမြန်မာနိုင်ငံတွင်းကအိန္ဒိယတန်ရုံနဲ့ဆက်သွယ်ဆောင်နေတဲ့အကြောင်းလဲအိန္ဒိယတာဝန်ရှိသူတွေကပြောဆိုထားပါရယ်
။မြန်မာစစ်တပ်ကိုလေရင်စီအထူးကတင်ပို့နေတဲ့ပူမာစွမ်းအင်ကုမ္ပဏီကသူပိုင်အစုရှယ်ယာတွေကိုပြည်ရင်းပုပ်လိကကုမ္ပဏီခုကိုရောင်းချတော့မှာဖြစ်ကြောင်းအောက်တိုဘာ5ရက်နေ့ဖို့တုံးနေမှာကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ပူမာစွမ်းအင်ကုမ္ပဏီကပူမာ Energy Asia Sun PEAS နဲ့မြို့သားစွမ်းအင်ဆိုင်ရာပူမာလေကြောင်းဝန်ဆောင်မှု NEPAS မှာရှိတဲ့သူ့ရဲ့အစုရှယ်ယာတွေကိုမြန်မာပုပ်လိကကုမ္ပဏီခုကိုရောင်းချမဲ့သဘောတူညီစာချုပ်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပူမာရဲ့ယင်းနှိမ့်နှံမှုတွေထဲမှာတီလဝါစိတ်ကမ်းမှာရှိတဲ့မြန်မာနိုင်ငံရဲ့အကြီးဆုံးလောင်စာဆီတင်သွင်းတဲ့ဂိတ်နဲ့လင်းစီတင်သွင်းတဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။2022ခုဖေဖော်ဝါရီစစ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံတွင်းသူ့လုပ်ငန်းတွေကိုကနအူးမှာပူးမားကရပ်ဆိုင်ပစ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အရက်သားတွေအတွက်လို့ပြောပြီးပ ြန်လည်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။ပူမာဆိုရင်ကုမ္ပဏီဟာ2015မှာစတင်ပြီး PEAS နဲ့ NEPAS တွေကတဆင့်မြန်မာနိုင်ငံအတွက်လေယာဉ်စီအဓိကတင်သွင်းနေတဲ့ကုမ္ပဏီဖြစ်ပါတယ်။ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတော့ပူမာဆိုရင်ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကထွက်ခွာရမှာသူ့အစီအစဉ်တွေကိုပွင့်လင်းမြင်သာစွာချပြပြီးသူရဲ့လေယာဉ်စီဖြန့်ဖြူးရာအခြေခံစောင့်ဝင်တွေကိုစစ်တပ်ကလက်လန်းမမီအောင်ကာကွယ်ဖို့အပါအဝင်လုံခြုံစိတ်ချပြီးတာဝန်တည်တည်ထွက်ခွာရမျိုးဖြစ်အောင်လှုံ့ဆော်ရမှာဖြစ်ကြောင်းလည်းပြောပါရယ်။ဒါ့အပြင်သူထားခဲ့တဲ့လုပ်ငန်းတွေကိုမြန်မာစစ်တပ်ကဖြစ်စေစစ်တပ်နဲ့ဆက်နွယ်နေသူတွေဖြစ်စေလက်ထဲမရောက်အောင်လုပ်ဖို့လည်းတိုက်တွန်းထားပါရယ်။ရဲသားတွေကိုစစ်လေယာဉ်တွေတုံးတိုက်ခိုက်နေတဲ့မြန်မာစစ်တပ်ကိုလေယာဉ်စီလက်လန်းမမီအောင်လှုံ့ဆော်ကြဖို့ AI အပါအဝင်ရဲဖက်အဖွဲ့အစည်းအများပြားကရောNUG မျိုးသားညီညွတ်ရေးအစိုးရကပါတောင်းဆိုနေတာဖြစ်ပါတယ
်မြန်မာနိုင်ငံမှာထိန်းသိမ်းခံရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကပိုတာကိုတက်မတော်အကြီးညိုပြက်အောင်လုံဆော်လှုပ်ဆောင်မှု electronic ဆက်သွယ်ရေးဥပဒေပုံမှန်တစ်ခုနဲ့ထောင်နှံခွနဲ့ပြစ်ဒဏ်ချမှတ်လိုက်ပါတယ်အင်းစိန်ထောင်အထူးတရားရုံးကအခုလိုပြစ်ဒဏ်ချမှတ်ခံရတဲ့ကိုပူတာကိုအမြန်ဆုံးပြန်လုပေးဖို့ဂျပန်အစိုးရကပြစ်ဒဏ်ချတဲ့နေမှာပဲတောင်းဆိုလိုက်ပါတယ်တိုရူကူဘိုတာဟာမြန်မာနိုင်ငံမှာဆန္ဒပြပွဲတွေကိုတင်ယူရင်းဇူလိုင်လ30ရက်နေ့ကဖမ်းဆီးခံခဲ့ရတာပါသူ့ကိုစူပူမှုဖြစ်အောင်လုံဆောင်မှုတည်မားဖြောင်းဝေမှုတွေအပြင်လူဝင်မှုကြီးကြပ်ရေးဥပဒေကိုချိုးဖောက်ခဲ့တယ်လို့စစ်ကောင်စီဘက်ကစွပ်စွဲထားပါတယ်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုအတွက်တော့ဆက်လက်စစ်ဆေးနေဆဲဖြစ်ပြီးလာမယ့်အောက်တိုဘာ10ရက်နေ့မှာတရားရုံးကကြားနာဖို့အစီအစဉ်ထားပါတယ်တိုရူကူဘိုတာဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြပွဲတွေအတွင်းအဖမ်းခံရတဲ့ဒုတိယမြောက်ဂျပန်နိုင်ငံသားဖြစ်ပါတယ်သူအရင်2023ခုနှစ်ဖေဖော်ဝါရီလနဲ့ဧပြီလတွေမှာဖမ်းဆီးခံခဲ့ရတဲ့တရင်ထောက်ယူကီကီတာဇူမီကတော့လောက်ကျန်တရင်ဖြတ်မှုနဲ့ဆွဲချက်တင်ခံရပေမဲ့2023ခုနှစ်မေလမှာစစ်ကောင်စီကပြန်လည်လွတ်ပေးခဲ့ပါတယ
်မြန်မာနိုင်ငံတွင်းအကူအညီပေးရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့မိတ်ဆွေမြန်မာအဖွဲ့ကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကဂုဏ်သတင်းကြီးတဲ့နန်ဆန်စုချီးမြှင့်လိုက်ပါတယ်ဒီနေ့နန်ဆန်စုကိုတော့ဂျာမနီဝန်ကြီးချုပ်ဟာအန်ဂလာမာခေးနဲ့အတူဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့ပုဂ္ဂိုလ်တွေကချီးမြှင့်ခံရတဲ့အထက်မြန်မာနိုင်ငံကဒုက္ခသည်ရေးဆောင်ရွက်နေတဲ့မိတ်ဆွေမြန်မာအဖွဲ့အစည်းလည်းပါဝင်ခဲ့တာပါမြန်မာနိုင်ငံတွင်းနေရာစွန့်ခွာသူတွေပါဝင်နိုင်ငံတွင်းကလိုအပ်သူတွေကိုရေးပေါ်ထောက်ပံ့ရေးပစ္စည်းတွေကျန်းမာရေးနဲ့ပညာရေးတံမွေးဝမ်းကြောင်းခွင့်လန်းတို့ကိုမိတ်ဆွေမြန်မာအဖွဲ့ကအကူအညီပေးနေတာဖြစ်ပါတယ် UNHCR ရဲ့နန်ဆန်စုရေးချယ်ရေးအဖွဲ့က2022ခုနှစ်အတွက်စုရှင်တွေကိုအင်္ဂါနေ့မှာကြေညာခဲ့တာမှာတော့ဂျာမနီဝန်ကြီးချုပ်ဟောင်းအန်ဂလာမာခေးနဲ့အတူမော်တေးနီးယားနိုင်ငံကအမ်ဘီရာဖိုင်ယာဘရီဂိတ်ကော့စတာရီကာကဗင်စန်တာဂွန်ဇာလက်မြန်မာနိုင်ငံကမိတ်ဆွေမြန်မာအဖွဲ့နဲ့အီရတ်နိုင်ငံကဆရာဝန်ဒေါက်တာနန်ဟန်ဟန်ဆန်တို့ရွေးချယ်ခံရပါတယ်နန်ဆန်စုဟာနော်ဝေးနယ်မြေတိရှာဖွေသူနဲ့လူသားချင်းစာနာမှုအကူအညီပေးသူဖရစ်ဂျော့ဖ်နန်ဆန်ကိုကိုယ်စားပြုထားတာဖြစ်ပါတယ်ဒုက္ခသည်တွေကိုကာကွယ်ရေးအတွက်ထူးချွန်ပြောင်မြောက်စွာစွမ်းဆောင်ခဲ့ကြတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုချီးမြှင့်နေဆုလည်းဖြစ်ပါတယ်2022ခုနှစ်နန်ဆန်စုရွေးချယ်ခံရသူတွေကိုတော့အောက်တိုဘာ10ရက်နေ့ဆွစ်ဇာလန်နိုင်ငံဂျနီဖာမှာအခမ်းအနားနဲ့ချီးမြှင့်မှာဖြစ်ပါတယ်ဝန်ကြီးချုပ်ဟောင်းမာခေကတော့ဒေါ်လာ300,000အတွက်ရွေးချယ်ခံရပြီးဂျန်နဲ့ဒေသဆိုင်ရာစုရွေးချယ်ခံရသူတွေကတော့ဒေါ်လာ5,000စီချီးမြှင့်ခံရမှာဖြစ်ပါတယ်
ဒါကတော့နန်းလောင်နဲ့ကိုဝင်းခမောင်တို့စူးစီးတင်ပြခဲ့တာပါရှင်။အခုတစ်ဆက်ထဲမှာပဲဒီသတင်းပတ်တဲ့ထိပ်တန်းရောက်ခဲ့တဲ့နိုင်ငံတကာသတင်းတချို့ကိုလည်းတင်ဆက်ပေးပါဦးမယ်။ရုရှားတို့သိမ်းပိုက်ထားတဲ့ယူကရိန်းတချို့မြို့တွေကိုယူကရိန်းတပ်တွေပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လွန်မှုကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေမြင့်တက်နေပါတယ်။ထိုင်းနိုင်ငံမှာတော့အမွေးရမှုရင်ဆိုင်နေရတဲ့ရတ္တသားဟောင်းတယောက်ရဲ့ဓာတ်နဲ့ခုတ်တနက်နဲ့ပြစ်ခတ်မှုတွေကြောင့်နေကလေးဒင်းကျောင်းနေအရွယ်ကလေးငယ်20ကျော်တေဆုံးခဲ့ပါတယ်။အခုလိုတပတ်တွင်းမှာထိတန်းရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်တဲ့ကိုအောင်တို့တင်ပြထားပါတယ်ရှင်
။ယူကရိန်းရှိတောင်ပိုင်းကဇာပိုရီဇီယာမြို့လေကိုရုရှားကမစ်ဆိုင်းဒုံးကျည်ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူနေထိုင်ခဲ့တွေပျက်စီးပြီးတော့လူသေဆုံးမှုတွေရှိခဲ့ပါတယ်။ဇာပိုရီဇီယာအနုမြူတအားပေးစစ်ရုံးကိုထိန်းချုပ်သိမ်းပိုက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ပေးခဲ့ပြီးတဲ့နောက်ပိုင်းအောက်တိုဘာလ6ရက်နေ့မှာဒီမြို့ကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တာပါ။ဒီဓာတ်ပေါင်းဖို့ကိုအစောပိုင်းကတည်းကရုရှားတပ်တွေထိန်းချုပ်ထားပြီးတော့သူတို့ရဲ့လက်အောက်မှာယူကရိန်းအင်ဂျင်နီယာတွေနဲ့ဝန်ထမ်းတွေကစစ်ရုံးကိုလည်းပတ်နေရပါ။ရုရှားရဲ့လုပ်ရဟာအနုမြူအကြောင်းပြယူကရိန်းအပြင်တကမ္ဘာလုံးကိုပါဖိအားပေးထိန်းချုပ်နေတဲ့လုပ်ရဖြစ်တဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇလွန်စကီကပြောပါလေ။ဒီ စဉ်ပတ်ထဲမှာပဲယူကရိန်းနိုင်ငံကဒေသ၄ခုကိုရုရှားပိုင်ဖြစ်တတ်မှတ်တဲ့ဥပဒေတရက်ကိုရုရှားသမ္မတပူတင်ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါလိမ့်။ယူကရိန်းကတော့ဒီလိုရုရှားအစိုးရရဲ့ကြီးညာချက်ဟာတရားဝင်မှုမရှိတဲ့အကြောင်းပြောဆိုပြီးတော့ရုရှားပိုင်ဖြစ်တတ်မှတ်ထားတဲ့နယ်မြေတွေကတချို့ကိုပြန်ပြီးတော့ထိန်းချုပ်ဖို့လှုံ့ဆော်နေကြမှာပဲ။ရုရှားသမ္မတပူတင်ကအောက်တိုဘာလ5ရက်နေ့မှာတရားဝင်အတည်ပြုလိုက်တာပါ။ယူကရိန်းနိုင်ငံက Donetsk, Luhansk, Zaporizhia နဲ့ Kherson ဒေသတွေကိုရုရှားပိုင်ဖြစ်ဒီသတင်းပတ်အစောပိုင်းမှာပဲရုရှားလွှတ်တော်ကအတည်ပြုထားခဲ့တာပါဒီဒေသတွေမှာရုရှားကခန့်အပ်ထားတဲ့အာဏာပိုင်တွေကလူထုဆန္ဒခံယူပွဲဆိုပြီးတော့မကြသေးခင်ကပဲကျင်းပခဲ့ပါတယ်ရုရှားကဆန္ဒခံယူပွဲလုပ်ခဲ့ပြီးတော့မကြခင်မှာယူကရိန်းတပ်တွေနိုင်ငံအရှိတ် Donetsk ဒေသမှာအချက်ကြာကြတဲ့ Liman မြို့ကိုပြန်ပြီးတော့သိမ်းနိုင်ခဲ့တယ်ဆိုပြီးတော့ဓာတ်ပုံတွေတကွာယူကရိန်းသမ္မတ Zelensky ကအောက်တိုဘာလ5ရက်နေ့မှာထုတ်ပြန်ခဲ့ပါမင်းကသမဂျိုးဘိုင်ဒန်ကတော့ရုရှားကိုပြန်တိုက်ဖို့ယူကရိန်းအတွက်အမေရိကန်ကနောက်ထပ်ဒေါ်လာ625တန်းစီးရီးအကူအညီပေးဖို့ကိုလည်းဒီသတင်းပတ်ထဲမှာကြေညာခဲ့ပါတယ
်။ဥရောပတိုက်လောလွန်ကျော်ရင်းနဲ့စီးပွားရေးဖွံ့ဖြိုးမှုတွေတိုးတက်ဖြစ်ပေါ်စေရေးအတွက်ရည်ရွယ်ပြီးဥရောပတိုက်အတွင်းမှာရှိတဲ့နိုင်ငံပေါင်း44နိုင်ငံကခေါင်းဆောင်တွေချက်သမရနိုင်ငံပရက်မြို့မှာအော်တိုဘာ6ရက်နေ့မှာတွေ့ဆုံပြီးတော့ဥရောပနိုင်ငံရေးအတိုက်အဝန်တည်ထောင်ရေးထိပ်သီးဆွေးနွေးပွဲကျင်းပပါရယ်ဒီထိပ်သီးဆွေးနွေးပွဲအတွက်ဥရောပတိုက်ကနိုင်ငံအားလုံးကိုဖိတ်ကြားခဲ့ပေမဲ့ရုရှားနိုင်ငံကတော့မဖိတ်ပါဘူးဒီဆွေးနွေးပွဲကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အိုလက်ဖ်ရှိုးစ်တို့နှစ်ဦးကကမန်ကထပြုကြပါရယ်ရုရှားကယူကရိန်းကိုဖေဖော်ဝါရီလ24ရက်နေ့မှာစတင်ကြော်တိုက်ခိုက်တဲ့ပွဲဖြစ်နေချိန်မှာယူကရိန်းကို EU ပါတကဖွဲ့အဖြစ်လက်ခံရေးဖိအားပေးမှုတွေထွက်ပေါ်နေချိန်မှာဒီထိပ်သီးဆွေးနွေးပွဲကိုကျင်းပတာလည်းဖြစ်ပါတယ်ဒီထိပ်သီးဆွေးနွေးပွဲဟာရုရှားမပါတဲ့ဥရောပတိုက်အစုအဖွဲ့အစ်ကိုစတင်မဲ့ဆွေးနွေးပွဲဖြစ်ကြောင်းရုရှားကိုဒီအစုအဖွဲ့ကနေထာဝရဖယ်ခြင်းထားမှာမဟုတ်ပေမဲ့သမ္မတပူတင်ဦးဆောင်တဲ့ရုရှားအတွက်တော့ဒီဆွေးနွေးပွဲမှာထိုင်ကုန်နေရာမရှိကြောင်း EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုဇက်ဘိုရဲလ်ကသတင်းတောက်တွေကိုပြောပါတယ်
ဒီဇင်ဘာအတွင်းမှာမြောက်ကိုရီးယားနိုင်ငံကဒုံးကျည်စမ်းသပ်မှုနှစ်ကြိမ်ထက်မနည်းလှုပ်ဆောင်ခဲ့ပါလေ။အော်တိုဘာလ၄ရက်နေ့မှာမြောက်ကိုရီးယားကစမ်းသပ်ပြုလုပ်လိုက်တဲ့ဒုံးကျည်ကဂျပန်နိုင်ငံဘော်ကိုဖျက်ကျော်ခဲ့ပြီးတော့ပြည်လဲပြည်တဲ့ကိုဆင်းသွားပါလေ။အော်တိုဘာလ၆ရက်နေ့မှာလည်းတာတိုပြည့်ပဲ့ထင်းတက်ဒုံးကျည်နှစ်စင်းပြုလုပ်ခဲ့ပါလေ။မြောက်ကိုရီးယားနိုင်ငံကစနေရက်အတွင်းမှာ6ကြိမ်ဒုံးကျည်စမ်းသပ်ပြုလုပ်ခဲ့ပါသည်။အော်တိုဘာလ6ရက်နေ့ဒုံးကျည်ပြစ်ခတ်မှုတွေမကဘဲနဲ့မြောက်ကိုရီးယားဘက်ကစစ်လေရေးစနစ်စင်ပြန်တန်းတဲ့အပေါ်မှာတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဘက်ကလည်း8ရက်ထဲမှာစစ်လေရေးအစင်30ဖြန့်ကျက်ပြီးတော့ပြန်တန်းခဲ့ပါသည်။ဒီသတင်းအတွင်းမှာတောင်ကိုရီးယားနဲ့အမေရိကန်တို့လေတပ်ပူးတွဲစီလေးချင်းမှုတွေကျင်းပခဲ့ပါသည်။မြောက်ကိုရီးယားကိုနျူကလ িয়ার စမ်းသပ်မှုတွေပဲ့ထင်းတက်မစ်ဆိုင်တုံးပစ်ခတ်မှုတွေမလုပ်ဖို့လုံခြုံရေးကောင်စီကတားမြစ်ထားပြီးတော့အရေးယူမှုတွေချမှတ်ထားတာနှစ်တော်ကြာနေပြီဖြစ်ပေမဲ့လည်းမကြာခင်နှစ်တွေအတွင်းမှာတော့မြောက်ကိုရီးယားကိုနျူကလ িয়ার ဆွေးနွေးပွဲစကားဝိုင်းထဲမှာပြန်ပြီးတော့ရောက်လာအောင်ဆွေးဆောင်နေအနေနဲ့သူ့ပေါ်တန်းခတ်တာတွေဖြေလျှော့ပေးဖို့တရုတ်နဲ့ရုရှားတို့ကတောင်းဆိုလာပါတယ်ဒီကြောင့်ကိုဒီသတင်းမှထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအမေရိကန်ကထောက်ပြပြောဆိုခဲ့ပါတယ်
ရင်းနှံထုတ်လို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့ရုရှားပါဝင်တခြားရင်းနှံထုတ်လို့ရောင်းချတဲ့နိုင်ငံတွေကရင်းနှံဈေးနှုန်းကိုထိန်းချနိုင်မှုရည်ရွယ်ပြီးထုတ်လုပ်မှုလျှော့ချဖို့သဘောတူလိုက်ပါတယ်။ဒါကြောင့်ရှီလာကစပြီးတော့ပုံမှန်ထုတ်နေကြတဲ့တရက်ကိုစီနသန်းလျှော့ထုတ်မယ်လို့အော်တိုဘာ9ရက်နေ့မှာကြေညာခဲ့ပါတယ်။ကမ္ဘာစီးပွားရေးနဲ့ရင်းနှံဈေးကွက်မသေးမချာမရေရာမှုတွေကြောင့်အခုလိုလျှော့ချထုတ်ဖို့ဆုံးဖြတ်တာဖြစ်တယ်လို့ရင်းနှံထုတ်လို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကပြောပါတယ်။OPEC ဆုံးဖြတ်ချက်ကြောင့်လာမယ့်လတွေထဲကမ္ဘာစီးပွားရေးကျဆင်းမှုအနေနဲ့ပိုကြီးမလာနိုင်တယ်လို့အကဲပြတ်တွေကခန့်မှန်းပါတယ်ကမ္ဘာဈေးကွက်မှာရေနံဈေးလအတန်ကြာကျဆင်းနေပေမဲ့ဒီအပိုင်းတွေထဲ OPEC ကရေနံရှော့ချထုတ်လုပ်တော့မယ်လို့ဆိုတာကြောင့်ရေနံဈေးပြန်တက်လာနေပါတယ်
ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကအနည်းကလေးတိုင်းကြောင်းတစ်ကြောင်းတည်းကိုအော်တိုဘာလ6ရက်နေ့တုန်းကတရက်သမားတရဝင်ပြီးတော့ပြစ်ခတ်ခဲ့တာကြောင့်ကလေးငယ်အများစုအပါအဝင်လူအယောက်30ကျော်သေဆုံးခဲ့ပါသည်။ထိုင်းနိုင်ငံနွန်ဘူဝါလမ်ဖူပြည်နယ်ထဲမှာရှိတဲ့အနည်းကလေးတိုင်းကြောင်းတစ်ခုမှာ6ရက်နေ့နေ့လယ်ပိုင်းအစောပိုင်းမှာပြစ်ခတ်မှုဖြစ်ခဲ့တဲ့အကြောင်းထိုင်းရဲမှုအချရုံခရိုက်တောင်ကအေဘီသတင်းကိုပြောပါလေ။ကျောင်းထဲဝင်ပြီးတော့ပြစ်ပေးတဲ့နောက်တရတသမားကအိမ်ကိုပြန်ပြီးတော့ဇနီးနဲ့ကလေးဖြစ်သူကိုလည်းပြစ်တက်ခဲ့ပါလေသူကိုယ်သူလည်းအဆုံးစီရင်ခဲ့တယ်ဆိုပြီးတော့ဒီသားတဲ့သတင်းတွေမှာဖော်ပြထားပါလေတရတသမားလက်ချက်နဲ့ကလေးငယ်22ယောက်အပါအဝင်လူ35ယောက်တိတ်ဆုံးနေဆိုပြီးတော့ရဲတပ်ဖွဲ့ပြောတာကိုကိုကာပီရိုက်တာသတင်းမှာရေးသားထားပါလေတိတ်ဆုံးသွားတဲ့ဆရာဆရာမတွေထဲမှာကိုဝင်ရှစ်လရှိနေတဲ့ဆရာမတယောက်လည်းပါသွားတဲ့အကြောင်းရဲကပြောပါလေမျက်မြင်တွေပြောဆိုချက်အရတနက်သမားကတနက်အပြင်ဓာတ်ပါကင်ဆောင်သွားတယ်လို့ပြောပါလေ တနင်္သာမားကမူးယစ်ဆေးဝါးမှုဆွဲချက်တင်တဲ့ပြီးခဲ့တဲ့နှစ်တုန်းကရာထူးကနေဖေရှားခံထားရတဲ့ရဲဝန်ထမ်းဟောင်းတယောက်ဖြစ်တဲ့ဆိုပြီးတော့ထိုင်းရဲတပ်ဖွဲ့ကအတည်ပြုတော်ကိုရိုက်တာမှရေးသားထားပါလိမ့်။တနင်္သာမားကပြစ်ခတ်မှုမဖြစ်ခင်နိုင်ပိုင်းလေးမှာလည်းအဲ့ဒီမူးယစ်ဆေးဝါးမှုဆွဲချက်နဲ့တရားရုံးမှာကြားနာစစ်ဆေးခံခဲ့ရတယ်ဆိုပြီးတော့ရဲကပြောပါလိမ့်။ဒီဖြစ်ရကြောင့်တုံးလုံးအံ့အားသင့်ရပြော့တိတ်ဆုံးတရားရတဲ့သူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းမြေကြေကွဲရတဲ့အကြောင်းဝန်ကြီးချုပ်ပရာယုချန်အောင်ချာက Facebook လူမှုကွေရမှာကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခင်းဖြစ်တဲ့နေရာကိုချက်ချင်းသွားရောက်ပြီးတော့ချက်ချင်းကူညီအဖြေရှာဖြေရှင်းမှုရဲချုပ်ကိုညွှန်ကြားထားတဲ့အကြောင်းကိုလည်းထိုင်းဝန်ကြီးချုပ်ပရာယုကထည့်ပြောသွားပါတယ်
။ဒီသရမ်ဘတ်ထဲမှာနိုဘယ်ဆုတချို့ကိုကြီးညာခဲ့ပါတယ်။2022ခုနှစ်အတွက်ဓာတုပေရဆိုင်ယာနိုဘယ်ဆုကိုအမေရိကန်နဲ့ဒိမတ်နိုင်ငံတို့ကပညာရှင်၃ဦးပူးရဲရရှိသွားပါတယ်။မော်လီကျူးများချိတ်ဆက်မှုဆိုင်ယာကလစ်ဓာတုဗေဒနဲ့ဇီဝနည်းပညာဆိုင်ရာ bio-orgonal ဓာတုဗေဒဖွံ့ဖြိုးတိုးတက်မှုအတွက်လှုပ်ဆောင်ခဲ့တာကြောင့်စုချင်းမြင့်တာဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကပြောပါရယ်2022ခုနှစ်အတွက်ယူဘဗေဒဆိုင်ရာနိုဘယ်ဆုကိုပြင်သစ်အမေရိကန်နဲ့ဩစတြေးလျပညာရှင်၃ယောက်ကပူးရဲရရှိခဲ့ပါရယ်ရှုပ်ထွေးတဲ့အခြေအနေမှာရှိတဲ့အမုံမွားတွေရဲ့ချိတ်ဆက်ရောရှက်နေပုံကိုလေ့လာခဲ့တာဖြစ်ပြီးသူတို့ရဲ့လေ့လာတွေ့ရှိချက်က quantum ယူဘဗေဒနည်းပညာအတွက်ခေတ်သစ်ကိုဖော်ဆောင်ပေးနိုင်တဲ့အခြေခံအုတ်မြစ်ဖြစ်တာကြောင့်အခုလိုစုချင်းမြင်တာဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကကြေညာပါရယ်ဆေးပညာဆိုင်ရာနိုဘယ်ဆုကိုဆွေရင်လူမျိုးဒေါက်တာဆွမ်တေပက်ဘိုးကိုချီးမြှင့်လိုက်ပါရယ်လူသားတို့ရဲ့စင်ကဲဖြစ်စဉ်ဆိုင်ရာမျိုးရိုးဗီဇဆိုင်ရာရှာဖွေတွေ့ရှိမှုအတွက်ဒေါက်တာဆွမ်တေပက်ဘိုးကို2022ခုနှစ်အတွက်ဇီဝကံမဗေဒဆေးပညာဆိုင်ရာနိုဘယ်ဆုကိုချီးမြှင့်ဖို့ဆုံးဖြတ်လိုက်ကြောင်းစုရွေးချယ်ရေးကော်မတီကကြေညာသွားပါရယ်စာပေဆိုင်ရာနိုဘယ်ဆုအတွက်ပြင်သစ်စာရေးဆရာမAny Anax ကိုချီးမြှင့်ခဲ့ပါတယ်သူရဲ့ပင်ကိုညံစွမ်းကွဲလွဲမှုနဲ့အတားအဆီးတွေကိုပေါ်ထုတ်ပေးနိုင်တဲ့ရဲစွမ်းတက်တီးနဲ့လက်တွေ့စွမ်းပကားတွေအတွက်အခုလိုစုရွေးချယ်ချီးမြှင့်တာဖြစ်ကြောင်းစုရွေးချယ်ရေးအဖွဲ့ကပြောပါတယ်ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းဆုကိုအောက်တိုဘာ9ရက်နေ့ကကြေညာခဲ့ပြီးအောက်တိုဘာ10ရက်နေ့မှာတော့စီးပွားရေးဆိုင်ရာဆုတို့ကိုအသီးသီးကြေညာမှာပါကယောဂါကြောင့်နှစ်နှစ်ကြာဆိုင်ထားတဲ့နိုဘယ်ဆုပေးပွဲတွေဒီနှစ်မှာတော့ဒီဇင်ဘာ10ရက်နေ့ဆွေဒင်နိုင်ငံစတော့ခေါင်းမြို့မှာလူကိုယ်တိုင်ချီးမြှင့်ပေးသွားဖို့အစီအစဉ်ထားပါတယ်ခင်ဗျာ
VOA ကအခုလိုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ bambis@voanews.com စီကိုစာရေးသားအီးမေးလ်ပို့ပေးနိုင်ကြပါတယ်ရှင် VOA အစီအစဉ်တွေကိုည10နာရီထိလိုင်းတို့31 32 52 kHz 6833-9393-585တို့ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့အောက်တိုဘာ8ရက်စနေနေ့ညပိုင်းအတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုဝင်းမင်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ရုရှားကိုယူကရိန်းကတံပြန်ထိုးစစ်ဆင်နေချိန်မှာရုရှားရဲ့အဓိကသေပို့ဆောင်ရေးတရားကြီးဒီနေ့ကားပုံကြောင့်မိလောင်ပျက်စီးသွားရပါတယ်။ယူကရိန်းလက်အောက်ကနေရုရှားသိမ်းယူထားတဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ရုရှားနိုင်ငံသားဆက်သွယ်ထားတဲ့ဒီတရားကြီးရဲ့ခရိုင်းမီးယားဘက်ခြမ်းကလာတဲ့အချိန်မှာဒီနေ့မနေ့6နာရီ9မိနစ်မှာပဲ9မိနစ်မှာပဲကားဘုံပေါက်ကွဲပြီးလောင်စာဆီတင်ရင်9စီးမိလောင်သွားတယ်လို့ရုရှားရဲ့ကြမ်းဖက်မှုတိုက်ဖျက်ရေးကော်မတီကထုတ်ပြန်လိုက်ပါတယ်။ရုရှားသိမ်းယူထားတဲ့ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတချို့ကိုယူကရိန်းဘက်ကပြန်လည်တိုက်ခိုက်သိမ်းယူနေချိန်မှာ2014ခုနှစ်ကတည်းကရုရှားသိမ်းယူခဲ့တဲ့ခရိုင်းမီးယားဒေသနဲ့ရုရှားကိုဆက်သွယ်ထားတဲ့တခုတည်းသောကတ်စ်တရားကြီးဒီနေ့မနေ့ကြီးကြီးမားမားပျက်စီးသွားခဲ့တာပါ။ဒီယူကရိန်းရေးနဲ့ပတ်သက်ပြီးပဲရုရှားနဲ့နောက်နိုင်ငံတွေကြားနျူကလ িয়ার ပဋိပက္ခဖြစ်နိုင်ခြေပေါ်စိုးရိမ်မှုတွေကြီးထွားလာနေချိန်မှာတရုတ်ကဖြည့်ရှင်းပေးနိုင်မလားဆိုတဲ့မျှော်လင့်ချက်တွေရှိပေမဲ့လိလာသုံးသက်သူတချို့ကတော့တရုတ်ဟာပေါ်ဝင်ကူညီဖြည့်ရှင်းလူစိတ်ရောဖြည့်ရှင်းနိုင်စွမ်းရောမရှိပါဘူးလို့ပြောလိုက်ပါတယ်။ရုရှားသမ္မတပူတင်ပေါ်လွှမ်းမိုးနိုင်မဲ့သူရှိမယ်ဆိုရင်ဒါဟာတရုတ်ပြည်ပဲဖြစ်မယ်ဆိုပေမဲ့တရုတ်သမ္မတရှီဂျင်ပင်လက်အောက်တရုတ်နိုင်ငံကြီးမူဝါဒဟာကမ္ဘာအရေးထက်ပြည်တွင်းအရေးကိုသာပထမဖြစ်တယ်ဆိုတဲ့မူကြောင့်ကျောင်းဝင်ဆောင်ရွက်ဖို့အခြေအနေနည်းတယ်လို့လန်ဒန်ဆိုးဝက်စတက်ကတူရဲ့တရုတ်ရာဌာနဒါရိုက်တာစတီဗ်ဆန်ကထောက်ပြခဲ့ပါတယ်ခင်ဗျာမြန်မာစစ်တပ်ကျူးလွန်မှုတွေကဒေသတွင်းတည်ငြိမ်မှုပေါ်အန္တရာယ်ကြီးမားနေပြီလို့ကုလသမဂ္ဂမှတန်မတ်ကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ်ပြည်တွင်းနဲ့နိုင်ငံတကာဥပဒေတွေကိုအစင်ချိုးဖောက်နေတဲ့မြန်မာစစ်တပ်ကျူးလွန်မှုတွေဟာဒေသတွင်းတည်ငြိမ်အေးချမ်းမှုပေါ်ကြီးမားတဲ့အန္တရာယ်ကျရောက်နေပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကကုလသမဂ္ဂမှာမနေ့ကတတိပေးလိုက်ပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာ89ချိန်မြောက်ကုလထူထွေညီလာခံရဲ့ဥပဒေရေးရာဆက်ကော်မတီစီဝေးတစ်ခုမှာဦးကျော်မိုးထွန်းကမြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတွေကြောင့်ပြည်သူတွေနေရက်စွန့်ခွာထွက်ပြေးနေရပြီးထိုင်းနိုင်ငံအပါအဝင်ဒေသတွင်းလုံခြုံရေးအပေါ်လူတွေအများပြားထွက်လာတာကြောင့်စိုးကျိုးကြီးမားလာတယ်လို့အခုလို့တ တင်ပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အောက်တိုဘာလ၈ရက်စတင်နေ့ညဘက်ထုတ်လွှင့်မှုတွေကတော့ဒီလောက်ပါပဲရှင်အခုညဘက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုက၉ရက်နိုင်ဖြစ်ပါတယ်ရုပ်တံပိုင်းအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ TN1 တို့ဖြစ်ကြပါတယ်။ VOA မြန်မာပိုင်းရဲ့နက်ဖတ်တနင်္ဂနွေနေ့မနေ့အစီအစဉ်တွေကြရင်တော့လိုင်းတို25 40 51 kHz 12113 9639 9995တို့ကနေလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တရေကျွတ်ကာလမှာတော်တော်ရှင်တွေအားလုံးစိတ်ရောကိုယ်ပိုင်အေးချမ်းကြပါစေ။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.